Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဒီရပောင်းကကင်ဝေးကြပါစေ။2024ခုနှစ်ဇူလိုင်လ18ရက်ကြာသာရင်းည View Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ Line No. 32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ View Radio အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအဖြစ်နဲ့လိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ Smart Computer ပါ။ဒီနေ့အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းဒီထိတ်တန့်အောင်သတင်းတွေကတော့ဒီမနေ့ကကျင်းပတဲ့ Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာဒုသမ္မတလောင်းချီဒီဗန့်စ်ကပထမဆုံးအခြေနိုင်ငံကိုမိန့်ခွန်းပြောကြားရမှာဒီအမေရိကန်နိုင်ငံသားတွေအတွက်အလို့ကောင်းကောင်းရဖို့လောက်ခလာစားကောင်းကောင်းရဖို့ ਨੇ ပတ်သက်ပြီးတော့သူကအဓိကထားပြီးတော့ပြောဆိုသွားပါတယ်ဒါအပြင်ဒီ Ukraine တပ်ဖွဲ့တွေအတွက်ပေါ့နော်စီးရီးတင်နန်းနေပေးဖို့ဒီ NATO မြောက်အတ္တလန္တိစစ်စာချုပ်မဟာမိတ်အဖွဲ့ကဒီအထူးတပ်ဖွဲ့မကြာခင်မှာဖွဲ့စည်းတော့မယ့်သတင်းဒီလိုထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကြီးညာပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့တဝိုက်မှာတော့စစ်ဘေးရှောင်ဒေသခံတွေကိုနေရက်အတင်းပြန်လာခံပြီးတော့စစ်မှုထမ်းခိုင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်
အတင်းတက်ခိုင်းတာလို့မှန်းလေအဲလက်ရှိတော့တက်နေပြီအဗီဒီယိုတောင်းဆောင်နေပြီဒီကမှလည်းအဲ့လိုလက်ရှိတန်းတက်ပေါ့အဲ့ဒီမျိုးလောက်ပါလေရှိနေပါလိမ့်မှာဟုတ်
စီဆိုင်ဒေတာကန်တူပြောသွားတာပါမကြခင်မှာပြည်စုံနာဆင်ရပါမယ်။နောက်ဒဝဲရင်နဲ့စိတ်ကန်းပြန်စားဖို့အတွက်စစ်ကောင်စီကပြင်ဆင်တာတွေရှိနေပြီးတော့ဒေတာရင်းမှာတော့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ဒါအပြင်ဒီအမေရိကန်ပြည်အောင်စုမှာလက်ရှိကျင်းပနေတဲ့ Republican Party ညီလာခံနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးခန်းကိုလည်းတင်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့အတူကျွန်မတင်ပြပေးပါမယ်ရှင်။
Republican Party သမ္မတလောင်း Donald Trump ကဒုတိယသမ္မတလောင်းဖြစ်ရွေးချယ်ထားတဲ့ Ohio ပြည်နယ်ကအထက်လွှတ်တော်အမတ် JD Vance ဟာမနေ့ဗုဒ္ဓဟူးနေ့ညကပါတီညီလာခံမှာဒုသမ္မတလောင်းအဖြစ်နဲ့တနိုင်ငံလုံးကိုပထမဦးဆုံးအချိန်မင်ခွန်းပြောသွားပါတယ်
။ We're done importing foreign labor. We're going to fight for American citizens and their good jobs and their good wages.
ဒီပါကလှုပ်အားတွေပြည်တွင်းကိုတင်သွင်းတာတွေတော်တော့ပါပြီအမေရိကန်နိုင်ငံသားတွေအလုပ်ကောင်းကောင်းရပြီးတော့လုခလာစာကောင်းကောင်းရဖို့ကျွန်တော်တို့ဆောင်ရွက်သွားမှာပါလို့ Republican Party ဒုသမ္မတလောင်း JD Vance ကပြောသွားတာပါသူဟာ Yale ဥပဒေကြောင်းစင်တူဖြစ်တယ်လို့ American စစ်တပ် Marine တပ်ဖွဲ့မှလည်း6နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်အထက်လွှတ်တော်အမတ်ဖြစ်နေရွေးကောက်တင်မြောက်ခဲ့ပြီးတာဝန်ထမ်းဆောင်နေတာတစ်နှစ်ခွဲသာရှိပါသေးတယ်American ပြည်အောင်စုပြည်လဲခိုင်မာအကောင်းလာအောင်လှုပ်ဆောင်မယ်ဆိုတဲ့ဆောင်မှုကိုလက်ကင်ဆွဲပြီး Republican Party ဒီညီလာခံတတိယမြောက်နေ့အဖြစ်မနေ့တုန်းက Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပခဲ့တာပါဒီကနေ့ကြာသပတေးနေ့ညနေမှာ Republican Party ညီလာခံဆုံးသက်မှာဖြစ်ပြီးသမ္မတဟောင်း Donald Trump ကဒီတနက်နေ့ပြစ်ခတ်ပြီးတော့သူ့ကိုတေချောင်းကြံစည်မှုကနေလွတ်မြောက်ပြီးပထမဆုံးအနေနဲ့အများပြည်သူကိုဒီညီလာခံမှာပထမဆုံးအကြိမ်အဖြစ်မင်ခွန်းပြောကြားမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဗစ်ကူးစက်နေတယ်ဆိုတာကိုဗဟုနေတဲ့ကစစ်ဆေးတွေးခဲ့ပြီးတဲ့နောက်သမ္မတကတော့သူနေထိုင်လို့ကောင်းပါတယ်လို့သတင်းထောက်တွေကိုပြောပါတယ်သမ္မတမှာကိုဗစ်ကူးနေတယ်ဆိုတာကိုအင်ဘီရောကမနေ့အစောပိုင်းတုန်းကကြေညာခဲ့တာဖြစ်ပြီးတော့လက်တင်ရွယ်ဘွားမဲဆန္ဒရှင်တွေကိုမဲဆွယ်စည်းရုံးဖို့စီစဉ်ထားတဲ့ Las Vegas မြို့ကဒီမဲဆွယ်စည်းရုံးပွဲမှာမိန့်ခွန်းပြောမဲ့ကိစ္စကိုလည်းရုတ်တရက်ဖျက်သိမ်းခဲ့ပါတယ်တယ်လီဝဲပြည်နယ်ကို Air Force 1သမ္မတလေယာဉ်နဲ့ထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာသမ္မတဘိုင်ဒန်ကလက်မထောင်ပြပြီးသူနေလို့ကောင်းတဲ့အကြောင်းကိုသတင်းတောက်တွေကိုလှမ်းပြောသွားခဲ့ပါတယ်။အသက်82နှစ်အရွယ်သမ္မတဘိုင်ဒန်မှာကိုဗစ်ရှိနေပေမဲ့ရောဂါလက္ခဏာအပြော့စားလောက်ပဲဖြစ်တာတွေ့ရတဲ့အကြောင်းနဲ့သူဟာကာကွယ်ဆေးရော booster အဖြစ်ဆေးပါထိုးထားတာဖြစ်ပြီးတီးခြားခွဲနေဖို့အတွက်အခုတော့တယ်လီဝဲပြည်နယ် Rehoboth မြို့ကသူ့ရဲ့နေအိမ်ကိုပြန်သွားမှာဖြစ်တယ်လို့အင်ဘီရောပြောခွင့်ရ Catherine Jumbie ကကြေညာချက်ထုတ်ပြန်ပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အခြေအနေကိုအင်ဘီရောကပုံမှန်ထုတ်ပြန်သွားမှာဖြစ်ပြီးသမ္မတဘိုင်ဒန်တီးခြားခွဲနေတဲ့အချိန်အတွင်းသူ့ရဲ့တာဝန်တွေကိုအပြည့်အဝဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့လည်းပြောခွင့်ရကပြောပါရရှင်
။ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်စီရေးအကူအညီနဲ့စစ်တင်နန်းနေပေးမဲ့ NATO မြောက်အတ္တလန္တိတ်စစ်ဆေးချုပ်မဟာမိတ်အဖွဲ့ရဲ့အထူးတပ်ဖွဲ့မကြခင်လတွေမှာဒီစတင်ဖွဲ့စည်းကောင်ထယ်ပေါ်လာတော့မယ်လို့ NATO အတွင်းမှချုပ် Jens Stoltenberg ကဒီကနေ့ဇူလိုင်လ18ရက်နေ့မှာပြောဆိုရတဲ့ယူကရိန်းကိုအကူအညီပေးမဲ့ NATO အထူးတပ်ဖွဲ့ဟာလာမယ့်စက်တင်ဘာမှာလုပ်ငန်းဆောင်တာတွေစတင် ဆောင်ရွက်မှာပါဂျာမနီမှာဖွဲ့စည်းမဲ့အဲ့ဒီတပ်ဖွဲ့မှာတပ်ဖွဲ့ဝင်900လောက်ပါဝင်မှာဖြစ်ပြီးတော့ခြေသုံးဘွင့်အဆင့်ဗိုလ်ချုပ်ကြီးကကုကဲသွားမှာဖြစ်တယ်လို့ယန်စထိုသန်ဘတ်ကပြောဆိုသွားတယ်ဗြိတိန်မှာကျင်းပမဲ့ဥရောပနိုင်ငံတွေရဲ့ခေါင်းဆောင်တွေအစည်းအဝေးမတိုင်ခင်မှာနေတိုအတွင်းမှုချုပ်ကအခုလိုပြောဆိုတာပါယူကရိန်းသမ္မတဗလိုဒီမီယာဇလင်စကီလက်ဒီအစည်းအဝေးကိုတက်ရောက်နေပြီးတော့လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ကိုလက်မှတ်ရေးထိုးကောင်းရေးထိုးမှာဖြစ်ပါတယ်ဒီလဇော်ဘိုင်းနွန်းကဝါရှင်တန်ဒီစီမှာကျင်းပတဲ့နေတိုထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေသဘောတူညီခဲ့ကြတဲ့အတိုင်းယူကရိန်းကိုအကူအညီတွေအစီအစဉ်တကျထောက်ပံ့ရေးစတင်အကောင့်ထဲပေါ်လာအောင်ဆောင်ရွက်တာလည်းဖြစ်ပါတယ
်ဗြိတိန်ဝင်ကြီးချုပ်သစ်ခီယာစတာမာဟာဒီဗြိတိန်နဲ့ဥရောပနိုင်ငံတွေကြားမှာဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကြိုးစားတဲ့အနေနဲ့ဥရောပခေါင်းဆောင်45ယောက်ကျော်နဲ့ဒီကနေ့မှတွေ့ဆုံဖို့ရှိပါတယ်ပြီးခဲ့တဲ့ဒီ Conservative Party အစိုးရလက်ထက်မှာဗြိတိန်ဟာဥရောပသမဂ္ဂကနေနှုတ်ထွက်ခဲ့တာကြောင့်ဗြိတိန်နဲ့ဥရောပကြားဆက်ဆံရေးထိခိုက်ခဲ့တာကိုပြန်လည်တည်ဆောက်တဲ့အနေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဥရောပနိုင်ငံရေးအတိုက်အဝန်းကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းယူကရိန်းရေးကိစ္စတရားမဝင်အခြေချရွှေ့ပြောင်းနေထိုင်မှုတွေနဲ့စွန့်အင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဒီဆွေးနွေးပွဲအတွင်းမှာအဓိကဆွေးနွေးမှာဖြစ်ပြီးတော့ဆွေးနွေးပွဲကိုတော့ဒုတိယကမ္ဘာစစ်တုန်းကဗြိတိန်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝစ်စတန်ချာချီရဲ့မွေးနေ့နေရာပလဟင်ပဲလစ်မှာကျင်းပမှာဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီလည်းတက်ရောက်မယ်လို့မျှော်လင့်ရပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂနိုင်ငံတွေဟာဒီယူကရိန်းကိုအကူအညီပေးနေတာကနေလူကုန်ကူးတဲ့ဂိုင်းတွေကိုနှိမ်နှင်းတာတွေအထိစင်ခုံမှုတွေအများအပြားနဲ့ရင်ဆိုင်နေရတာနဲ့အမျှဗြိတိန်နဲ့ဥရောပမဟာမိတ်တွေရဲ့ဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့လှုပ်သွားမယ်လို့ဝန်ကြီးချုပ်သစ်စတာမာကကတိပြုပြောကြားခဲ့ပါတယ်ရှင်
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တရမှာလိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရရှင
် VOA ကနေကြာလပိုင်းညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဂါနီကနေပြီးတော့အေလာလီဒက်စကန်ကိုပြတ်မှတ်ထားပြီးတော့ရှော့တိုက်ဒုံးနဲ့တစ်ချိန်ပြစ်ခတ်တာခံခဲ့ရတဲ့အကြောင်းစစ်ကောင်စီလုံခြုံရေးအဖွဲ့ဝင်တချို့က AFP သတင်းဌာနကိုပြောပါရယ်ပြစ်ခတ်တိုက်ခိုက်တဲ့အတွက်ထိခိုက်ပျက်စီးမှုမရှိဘူးလို့သတင်းရက်ွက်3ခုရဲ့ပြောဆိုချက်ကိုလည်းကိုးကားဖော်ပြပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ VOA အနေနဲ့တရားအကြည့်ပြုချက်ရဖို့ကြိုးစားနေစေဖြစ်ပါရယ် Brave Warrior for Myanmar ဆိုတဲ့ PDF အဖွဲ့ကတော့သူတို့တိုက်ခိုက်ခဲ့တဲ့အကြောင်းကြေညာထားပါရယ်အင်ဂါနီကအေလာလီဒက်စကန်တိုက်ခိုက်ခံရတဲ့ဆိုရင်ဒီလပိုင်းတွေအတွင်းစစ်ကောင်စီလုံခြုံရေးအထူးတင်းကျပ်ထားတဲ့နေပြည်တော်ကိုဒုတိယအကြိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတာပါပြီးခဲ့တဲ့ဧပြီလအတွင်းကလည်းနေပြည်တော်စစ်ရုံးနဲ့အေလာလီဒက်စကန်ကိုပြစ်မှတ်ထားပြီးဒရုန်းယာဉ်တွေပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်လက်လောတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကချက်ချင်းသတင်းထုတ်ပြန်တာမျိုးတွေမရှိသလိုထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တွေလည်းမရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဂျာဝင်မြစ်တာရက်ခန့်ချက်အရတိုက်ပွဲတွေ၄ရက်ရက်စဲဖို့မြောက်ပိုင်းမဟာမိတ်ညီနောင်ဖွဲ့ကသဘောတူထားတာဒီကနေ့နောက်ဆုံးဖြစ်ပါတယ်တရုတ်ကွန်မြူနတီပါတီဘူကော်မတီတတိယအကြိမ်မျက်နှာစုံကြီးစည်းဝေးကျင်းပနေတဲ့ကာလဖြစ်တဲ့အတွက်ဇူလိုင်14ရက်နေ့ကနေ17ရက်နေ့အထိ၄ရက်ပြည့်ရက်စဲဖို့မြောက်ပိုင်းမဟာမိတ်ညီနောင်ဖွဲ့ကသဘောတူထားတာပါအပြည့်ရက်စဲထားတာကို၄ရက်ထက်သန်းတိုးမတိုးရှင်းရှင်းလင်းလင်းမသိရသေးပါဘူးဇန်နဝါရီလအတွင်းတရုတ်နိုင်ငံဂျာဝင်ဆက်ဆက်ပြီးထားတဲ့အပြစ်ကရစေးပြက်ပြားသွားပြီးတဲ့နောက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်နေပြီးအခုတခါဒီ၄ရက်အပြစ်ရစေးထားတာဖြစ်ပါတယ
်မြမစစ်ကောင်စီကိုလက်နက်တင်ဖို့ရောင်းဝယ်တာတွေမှာထိုင်းဗန်တွေကိုအသုံးပြုပြီးတော့ငွေကြေးလွှဲပြောင်းတာတွေလုပ်နေတယ်ဆိုတော့မြမနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးတွမ်အန်ဒူးစ်ရဲ့အစဉ်ကစားနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသွားဖို့အတွက်ရှေ့သတင်းပတ်ထဲမှာထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိအဖွဲ့အစည်းတွေတွေ့ဆုံဖို့စီစဉ်နေပါတယ်လာမယ့်ဇူလိုင်လ24ရက်ထိုင်းဗန်တွေနဲ့တွေ့ဆုံပြီးစီးပွားရေးကိစ္စတွေလိုက်နာဖို့ဆွေးနွေးမှာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရစ်စီကင်ပွန်ဆာကဒီကနေ့ပါလီမန်မှာထိုင်းမျိုးသားလုံခြုံရေးဆိုင်ရာပါလီမန်ကော်မတီရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားသွားခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံကဘန်တွေဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဘန်တွေအဖြစ်ပြောင်းလဲနေရယူလာနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Trump and Dus ကဇွန်လ26ရက်နေ့နေစွဲနဲ့အစဉ်ကစားထုတ်ပြန်ခဲ့တာပါ2023-24ဘဏ္ဍာနှစ်အတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးဟာအရင်နှစ်ကထက်ပိုများခဲ့ပြီးတော့အမေရိကန်ဒေါ်လာတန်120ဘူးအထိရှိခဲ့တဲ့အကြောင်းလဲအစင်ကစားမှာဖော်ပြခဲ့တာဖြစ်ပါရဲ့ရှင်
မြန်မာနိုင်ငံမှာအကုန်စည်နှုံမတီမငြိမ်ဖြစ်အောင်စံစည်းအစမတန်အကျိုးမြတ်ယူရောင်းချခဲ့တဲ့ဆိုပြီးတော့ဖမ်းဆီးခံထားရတဲ့ဂျပန်နိုင်ငံသားဟီရိုရှိကတ်ဆာမတ်ဆုကိုဇူလိုင်လ16ရက်အင်္ဂါနေ့ကတရားရုံးမှာခေတ္တတွေ့ရပြီးတော့ရှေ့သတင်းပတ်ဇူလိုင်23ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးမဲ့အကြောင်းတရားရေးသတင်းရက်ွက်ကပြောဆိုတော့ကို Nikkei Asia သတင်းမှာရေးသားထားပါတယ်ပြမှုထင်ရှားတယ်ဆိုရင်6လကနေတစ်နှစ်အထိထောင်ဒဏ်ကျခံရနိုင်တယ်လို့လည်းတရားရေးသတင်းရက်ွက်ကခံမှန်းပြောဆိုပါရယ်ဟီရိုရှိကဆာမတ်ဆုကိုပြန်လွှတ်ပေးဖို့ဂျပန်ဆွေးရတာဝန်ရှိသူတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းထားပါရယ်မြန်မာနိုင်ငံမှာဖမ်းဆီးခံရလေးရှိတဲ့ဂျပန်နိုင်ငံသားတွေတော်တော်များများပြစ်ဒဏ်ချမှတ်ခံရပြီးရင်လူငယ်ကွန်းနဲ့ပြန်ပို့တဲ့အစီအလာရှိတာကြောင့်ထောင်ဒဏ်အမှန်တကယ်ကျခံရမယ်မခံရဘူးဆိုတာကိုတော့အသေးချာမသိရသေးပါဘူး
တောင်ထုပ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုသူပိုင်နေလို့ဗီယက်နမ်နိုင်ငံကကုလသမဂ္ဂကိုတင်ပြပြောဆိုလိုက်တဲ့အကြောင်းကိုတော့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ဒေသတွင်းအိန္ဒိချင်းဖိလစ်ပိုင်နိုင်ငံကအလားတူတောင်းဆိုပြီးတလအကြာမှာဗီယက်နမ်ကတောင်းဆိုတာလည်းဖြစ်ပါရယ်ပင်မကုန်းမြေနဲ့ရေမိုင်း200အထက်ကျော်လွန်တဲ့ပင်လယ်ပြင်ထဲကကျွန်းတွေကိုသူပိုင်ဆိုင်တဲ့အကြောင်းတင်သွင်းတာဟာသက်ဆိုင်ရာနိုင်ငံတွေအနေနဲ့မိမိတို့ရဲ့အခွင့်အရေးနဲ့တာဝန်ကိုပင်လယ်ရေကြောင်းဆိုင်ရာမူပေါင်းတွေနဲ့အညီချင့်သုံးဖို့ဖြစ်တယ်လို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါရယ်အခုချိန်ဟာဒီနယ်မြေတွေနဲ့ပတ်သက်ပြီးတော့ဒူဘိုင်ဖြစ်တဲ့အကြောင်းဗီယက်နမ်ဘက်က၃ချိန်မြောက်တင်သွင်းတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကတော့တောက်တုပ်ပင်လယ်ပြင်တစ်ခုလုံးကိုဒူဘိုင်နယ်မြေတွေဖြစ်တယ်လို့ပြောဆိုထားပြီးအဲ့ဒီထဲမှာဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေလည်းပါဝင်ပါတယ်ရှင်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမယ့်အပြင်ကိုပဲဒီ American Republican Party ညီလာခံကျင်းပနေတာနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးခန်းကိုထုတ်လွှင့်ပေးချင်ပါတယ်။ဒီ Donald Trump ကိုလှုပ်ချန်ဖို့ကြိုးစားတဲ့ပြစ်ခတ်မှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ကျင်းပတဲ့ Republican အမျိုးသားညီလာခံမှာ American ပြည်ထောင်စုအတွင်းတနက်ကင်ဆောင်ခွင့်ကိစ္စအပါအဝင်အကြောင်းအရာတွေအတော်များများကိုဆွေးနွေးနိုင်ခြင်းရှိရဆိုပြီးတော့သုံးသပ်သူတွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့ Republican တွေနဲ့ Democrat တွေချားမှာသဘောထားကွဲလွဲမှုတွေရှိနေအောင်ပဲလို့ယုံကြည်ရပြီးတော့နိုင်ငံခြားရေးလူဝင်မှုကြီးကြပ်ရေးကိစ္စတွေမှာဆိုလို့ရှိရင်လည်းဒီညီလာခံမှာအဓိကပြောဆိုဆွေးနွေးကြမယ့်အကြောင်းအရာတွေအဖြစ်နဲ့သုံးသပ်ကြတာရှိပါတယ်။နိုင်ငံရေးလေလာတုံသက်သူဒေါက်တာတင့်ဆွေနောက်မေရီလန်းပြည်နယ်ချင်းမျိုးသားများအဖွဲ့ခံကဦးစုသုံးမုံတို့ကိုဒီ INC ညီလာခံဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့ VA Editor ဦးကျော်စံတာကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။လူတွေကသုံးဆကြတာကဒီပွဲမှာအခုဒီညီလာခံမတိုင်ခင်မှာပဲဟိုဒေါ်နယ်ထရမ့်ကလုတ်ပြန်ဖို့ကြိုးစားတာခံရတဲ့ဒဏ်ရာတွေရတော့ရဲဆိုတော့သူ့ဘက်မှာလူတွေကဂရုဏာသက်လာနိုင်မယ်sympathize ဖြစ်လာနိုင်မယ်အဲဒီတော့ sympathy vote ပို့ပြီးရလာနိုင်တယ်ဆိုပြီးတော့လည်းသုံးသပ်ကြပါတယ်ဒါကတကယ်တော့စူဒန်အရရပါညာပုဂ္ဂိုလ်ရေးအဖြစ် personality နဲ့ပို့ပြီးဆိုင်တဲ့ကိစ္စလို့ထင်ပါတယ်ဆိုတော့နိုင်ငံရေးမှာ personality နဲ့ issues ဒီကအကြောင်းအရာနဲ့ပုဂ္ဂိုလ်ရေးကိစ္စရှိတယ်ဆိုတော့ American ပြည်သူက personality ကိုဦးစားပေးပြီးတော့ဆုံးဖြတ်ကြမယ်ထင်ပါသလားဒါနဲ့ issues တွေကိုသူတို့ထပ်ပြီးမစဉ်းစားနိုင်ဘူးလားဆိုတော့ဆရာဒေါက်တာဒင်းဆွေဆက်ပြောပါအောင်ဆရာတခြား issue ဆိုတော့ဘာတွေရှိနေသေးလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေအလေးနဲ့ထားမယ်ဟာ personality ပြပြီးတော့အလေးနဲ့ထားမယ် issues
ဟုတ်ကဲ့ဒီ Republican နဲ့ Democrat ကအစဉ်အဆက်ဟိုးရာစုနှစ်ထိမတူပြဲအချက်ကြီး၃ချက်ရှိပါတယ်တစ်ချက်ကတော့ဟို abortion right ပေါ့နော်နှစ်ချက်ကတော့ gun ဆိုတဲ့တနက်ကိစ္စ၃ချက်ကတော့ပညာရေးကျမ်းမာရေးဆိုတဲ့ socialist အယူအဆနဲ့ republican ကတော့ချမ်းသာတဲ့လူတွေကိုဟွန် short ကောက်ပြောဆင်းရဲတဲ့လူတွေကိုတိုးကောက်မယ်ဆိုတဲ့ဒီအခြေခံချက်ကြီးသုံးခုရှိပါတယ်အဲ့ဒီအထဲမှာဟိုတနေ့ကသမ္မတဒေါ်နယ်သမ္မတလောင်းဒေါ်နယ်ထရမ့်ကိုလောက်ကြမှုပါတနက်ကြောင့်ဖြစ်တာကဟိုဘိုင်ဒန်ပြောတဲ့စကားကျွန်တော်အဲ့ဒီတစ်ချက်ကတော့ဟိုသဘောကျပါတယ်ဂန်ကိုမကာကွယ်ရနဲ့ဂဲလ်ကိုကာကွယ်ရဆိုတဲ့အသုံးလုံးပေါ့နော်အဲ့တော့ဒီဂန်ကိစ္စလက်နက်ကိစ္စဟာ Republican ရဲ့အဓိကတိုင်ထားတဲ့လက်ဆုပ်လက်ကင်လက်နက်ကြီးဖြစ်တော့ဒါကိုပြောင်းနိုင်မယ်လို့လည်းမထင်ဘူးဒိုနယ်ထရမ့်လားကံမကောင်းလို့ကံကောင်းလို့သူတက်လာရင်လည်း ဒီတဏ္ဍကိစ္စကအမေရိကန်မှာပိုဆိုးနိုင်တယ်လို့ကျွန်တော်ဆိုရမှုရှိပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အခုကိစ္စမှာကသူလုံးစဲအချီပေါ်လေ gun control နဲ့ပတ်သက်ပြီးတော့သူတို့ထင်ချုပ်ပုစာဘာမှနောင်လာရတဲ့စကားလည်းပြောတယ်မကြသေးဘူးဆရာဒီကိစ္စကတော့သူတို့ဆက်လက်ပြီးတော့ဒါ gun ကြောင့်ဖြစ်တာမဟုတ်ဘူးလူတွေရဲ့စိတ်ကြပါဖြစ်တယ်ညာဖြစ်သူလူတွေရဲ့ပုံညံ့နေအကျုံညံ့နေလို့အကြောင်းပြတဲ့တွင်ပဲဆက်ပြီးသွားနိုင်မယ်ထင်ပါတယ်ဆိုတော့ဒီ Donald Trump လုတ်ကြံကမ္ဘောဒီးယားပုတ်တရားဖြစ်ပြီးတဲ့နောက်မှာ gun control ဟာပုံပြီးများတင်းကျလာနိုင်ခြင်းရှိပါသားတကယ်လို့က Republican တွေဆက်ပြီးတော့အနာရရမယ်ဆိုရင်ပေါ့ဆရာရဲ့
ကျွန်တော်တော့မထင်ဘူးသူတို့ကတဏ္ဍအလွန်ကြိုက်တယ်ဗျာသူတို့ကဒီဟာကိုပဲဆက်လုပ်ကြလိမ့်မယ်လို့ယူဆပါတယ်ကျွန်တော်တော့အဲ့ဒါတော့စိုးရိမ်ပါတယ်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုကိုကဘာပြောလဲကျွန်တော် issue တွေပေါ့လေ
ဟုတ်ကဲ့
ကိုကြီးကိုတော့ထားလိုက်တော့အဲ့ကနာ political issue တွေပါတော့နေဆက်လူတွေကိစ္စဝင်ပြောခဲ့တယ်တခြား issue တွေဘယ်လိုဟာတွေ AEG ဖြစ်လာမယ်ထင်ပါလ
ားအခုကဒီအဓိကတော့ issue ကအပိုင်းနဲ့တို့ခွဲထားတယ် the domestic issue ပြည်တွင်းအရေးအဲ့ဒီ gun control ဆိုတာကပြည်တွင်းအရေးပြီးတော့နောက်တစ်ခုကForeign affairs, domestic policy, foreign policy, so we don't have to pay for it. So, the thing is, we have to pay for it. The Trump policy, ကိုကွာချမယ်လို့မထင်ဘူးဒီကမှာကျွန်တော်ပါရဆွေးနွေးလိမ့်မလဲထင်တာယူကရိန်းကိစ္စ
ရပါဘာ
အဲယူကရိန်းကိစ္စကျွန်တော်ဆွေးနွေးမယ်မပြောလို့မရဘူ
းရှေ့ပိုင်းပြောမယ
်အရှိပိုင်း Middle East ကိစ္စအဲ့ဒါလည်းတို့ပြောမယ်ပြီးတော့
ไต้หวัน
ကိစ္စပြီးတော့ China Pacific တရုတ်ကိစ္စတို့ဘာတို့တို့ပြောလိမ့်မယ်ဒါပေမဲ့ policy အဖြစ်ကတော့ကျွန်တော်တလောက်ကြီးပြောင်းလဲရှိမယ်မထင်ဘူးဘာဖြစ်လဲဆိုတော့တမတ္တအထမရဲ့ policy ကတော့ဟိုဘလို့ဘာ bilateralism လို့ခေါ်မလား isolationism လို့ခေါ်မလားပေါ့နော်ပြီးတော့ဘာဖြစ်လဲသူကအခု make america again လို့ပြောတာနဲ့ဒါ america first လို့ဖြစ်လာတော့ဒါတော့ကြီးကျွန်တော်တော့အပြောင်းလဲရှိမယ်ဒါပေမဲ့ဒီကသူတို့ဆွေးနွေးတဲ့ခါမှာပဲပို့ပြီးတော့ဟိုတိတ်တိတ်ချာချာမြင်နေမယ်လို့ကျွန်တော်ထင်တယ
်အဲ့တော့ domestic issues လို့ပြည်တွင်းကိစ္စညာသူပြောခြင်းတွေပြည်တွင်းလူမျိုးရေးဆိုမှာrule of law တရားဥပဒေစိုးမိုးရေး law and order ကိစ္စဆိုရပြောကြရတယ်ပေါ့လေဒါပေမဲ့တစ်ချိန်တည်းမှာပဲတချို့ကလည်းထောက်ပြကြရတယ် Donald Trump ကသူကိုယ်တိုင်တရားဥပဒေမှာ
ဆိုတော့ကျွန်တော်လည်း6ရက်ကိစ္စ
အများကြီ
းဟုတ်တ
ယ်ကိစ္စကြီးဖြစ်ခဲ့ပြီးတော့ဒါပြည်မှုထင်ရှားအောင်စီရင်ခံထားရတာကိုပြန်လို့ခင်ပေးထားတာဘာညာဖြစ်တယ်ဆိုပြီးတော့အဲ့ဒီတစ်ခုကလည်းဝေဖန်ကြတယ်အဲ့ဒါကိုပဲလို့ပြောရတယ်ဆိုတ
ော့အဲ့ဒါပဲအခုကတော်တော်လေး Donald Trump attendance တော်တော်ကြီးကွာကြရတယ်ဘာဖြစ်အခုဒီသူကဒီ attempted assassination ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့သူက gun control ကိုပို့ပြီးချက်လာမြဲဆိုရင်တကယ်က Republican က gun control ကိုသူတို့ restriction ပေါ့နော်သူတို့ကအားမပေးဘူးဒါ democrat ကသူတို့ကအားပေးတယ်ဒါကြောင့်သူဘယ်လိုလုပ်လာမလဲအဲ့ဒါတခုပြီးတော့အခုမင်းကလည်းသူတို့ပြော law enforcement ပေါ့နော် law enforcement တို့ကတော့အပြင်းပဲအဲ့တော့ကျွန်တော်ရင်းလာ6ရက်နဲ့ကိစ္စရောဘယ်လိုလာမလဲဒါကြောင့်နည်းနည်းတော့ဟိုနည်းနည်းတော့ကျွန်တော်တော့နည်းနည်းရှုပ်ထွေးနေတယ်ရှုပ်ထွေးနေတယ်ဒါကြောင့်မို့ဒီ Democrat Biden campaign ကလည်းသူတို့ဘယ်လိုလာပြောလာနိုင်မလဲအခုမင်းကကိစ္စနဲ့ဆိုရင်တော့သူတို့ကျွန်တော်ရင်းလာ6ရက်နဲ့ကိစ္စသူတို့ပြောလောင်းမယ်ပြီးတော့gun control ကိစ္စလည်းအပြောင်းလဲလုပ်ဖို့ပေါ့နော်သူတို့ပြောလာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ
်ဒါကတော့လက်တလောချင်းပါနေတဲ့ဒီနိုင်ငံလုံးဆိုင်ရာ Republican Party ညီလာခံနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးခန်းဖြစ်ပါတယ်ဒီဆွေးနွေးခန်းအပြည့်အစုံကိုမနက်ဖြန်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်မှာလည်းအထူးအစီအစဉ်ဖြစ်နေတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နှားဆင်ပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကသတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်စီဆိုင်မြို့တဝိုက်ကဒေသခံတွေကိုနေရက်ပြန်လာခိုင်းပြီးတော့အာရမစစ်မှုထမ်းခိုင်းတာတွေရှိနေတယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ပြန်လာဖို့နဲ့ပြန်မလာဘူးဆိုရင်အိမ်တွေယာတွေတင်းစီမယ်ဆိုပြီးတော့စစ်ကောင်စီနဲ့ PNO ပြည်သူ့အဖွဲ့တွေကချင်းချောက်တာခံနေရတယ်လို့ဒေသခံတွေက VOA ကိုပြောဆိုကြပါတယ်။ဒီနေရက်ကိုမဖြစ်မနေပြန်လာကြတဲ့စစ်ဘေးရှောင်တွေကအရွယ်ရောက်တဲ့သူတွေကိုလည်းစစ်မှုထမ်းဖို့အတွက်ဖိအားပေးစစ်သည်နှံတက်ခိုင်းတာတွေရှိနေတယ်လို့ပြောဆိုကြပါတယ်။စီဆိုင်မြို့ဘက်ကနောက်ဆုံးအချိန်ထိရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုတော့အလိမာကတင်ပြပါမယ်ရှင်။
ပြီးခဲ့တဲ့ဇွန်လကလေးကရှမ်းပြည်တောင်ပိုင်းစီစံမြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုနေရပြန်လာဖို့နဲ့ပြန်မလာရင်နေအိမ်လဲရစတဲ့ပိုင်ဆိုင်မှုတွေတိတ်ဆိတ်သွားမယ်ကြောင်းစစ်ကောင်စီနဲ့ပအုပ်ပြည်သူဆက် PNO အဖွဲ့တွေကချင်းချောက်တာခံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရွာထဲမှာတက်ဆွဲနေတဲ့ပအုပ်ပြည်သူဆက် PNO အဖွဲ့တွေအတွက်လဲထမင်းဟင်းချက်ကျွေးရတဲ့အပြင်လက်နက်ကြီးစံမှုအတွက်ပါဆက်ကြီးကောက်ခံလို့ပေးဆောင်နေရတယ်လို့လုံဆောင်ရေးအရာအမည်မဖော်လိုတဲ့ဒေသခံတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ကျွန်တော်အိမ်ကနေတင်းနေဖြစ်တော့လေအိမ်ကနေတင်းနေဆိုတော့ပြန်ကြတော့ပြန်နေတော့လေသူတို့ကနေလိုက်ကနေချက်ပြေးပြရတယ်တင်းဆောက်ပြရတယ်ဟုတ်တယ်ပြန်လို့ဖတ်နေတယ်ဗျာသူတို့ရွာထဲမှာရှိတယ်ဆိုသူတို့လည်းဒီနေ့ချက်ပြေးရဲ့ရွာကလည်းတင်းသူတို့တော့တင်းပြန်ဆောက်ပြရတယ်နောက်ပြီးတော့သူဆန်ကျော်လည်းကောက်တာပဲလေနည်းနည်းဖိုးချီဆန်ဖိုးချီတန်းခွဲ့ဖိုးနောက်ပြီးတော့ကားဖိုးဆိုတော့ကားဝယ်ပြရတယ်လေတယောက်စုတယ်အဲရခွဲ့ဆိုစီးလောက်ဝယ်ပြရတယ်ဗျာ
တဲကိုအနည်းဆုံးကြက်ငွေ3000ကနေ3000အထိအစားအစာတတ်မှတ်ပြီးတော့စစ်အသုံးစရိတ်အတွက်ဆက်ကြီးကောက်ခံနေတာလို့ဆိုပါတယ်။စီဆိုင်မျိုးနဲ့အနီးဝေးစင်ကနောင်ကျော်ကျေးရွာအုပ်စုပင်ဆောင်ကျေးရွာအုပ်စုစိုက်ခေါင်ကျေးရွာအုပ်စုစတဲ့ပဝေးကျင်ကျေးရွာဒေသခံတွေဟာအတင်းနေရပြန်လာခိုင်းပြီးတော့စစ်ကောင်စီနဲ့ PNO ပြည်သူ့စစ်အဖွဲ့ရဲ့ဖိအားပေးမှုတွေကြုံနေရတာပါ။အဲ့လိုအတင်းကျပ်ဖိအားပေးချိတ်ချောက်ခံရတာကြောင့်စစ်ဘေးရှောင်အများစုကနေရပြန်လာကြရပါတယ်။ဒီလိုနေရပြန်လာပြီးတော့အသက်18နှစ်ကနေ50နှစ်အောက်အရွယ်ရောက်တဲ့အမျိုးသားတွေကိုစစ်မှုထမ်းဖို့ဖိအားပေးအတင်းအဓမ္မစစ်တင်တဲ့တက်ခိုင်းနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့နောက်ထပ်ဒေသခံတဦးကလည်း VOA ကိုပြောပါတယ်။
အတင်းတက်ခိုင်းတာလို့မှန်ရဲ့အာလက်ရှိတဲ့တို့တက်နေပြီဒီကတော့တော့ရောက်နေပြီပြေးရမှာပဲအဲ့လိုလက်တန်းတက်အဲ့လိုမျိုးလောက်လာတော့ရှိနေပါလိမ့်မှာဟုတ်အလုံးလုံးနဲ့ထင်တော့ဒီမတို့တွေတာမှာဒီမတက်တက်သူပေါ့နော်တို့ဒါရောဆက်တက်ကြွယ်မလို့ရောက်ပြီပေါ့နော်ကျင်းစားတာတွေတခြားနေရာမှာတက်ပြီးတော့ချုပ်နေရတယ်အဲ့လိုမျိုးတော့အာဖြစ်တာပေါ့နော်တခြားတော့ဘယ်သူမှတော့မတက်ချင်ဘူးပေါ့နော်ဒါပေမဲ့လည်းမလုံဆောင်နိုင်တဲ့ပြည်သူချင်းရဲ့အမိတ်နဲ့ပေါ့နော်
ရပိုင်းလောက်သာတင်တန်းပေးပြီးတော့ရှေတန်းတောင်ဝန်ထမ်းဆောင်ခိုင်းမယ်ဆိုရင်သွားသေးခိုင်းတာနဲ့အတူတူပဲလို့ဆိုပါတယ်
။ဒီစစ်ခေါ်ပြီဆိုတော့စစ်ကောင်စီဘက်ကခေါ်မယ်ဆိုရင်ခေါ်ကြလို့မရှိနေတော့ဘူး။အခုကစစ်ကောင်စီပြောတယ်ကစစ်ကောင်စီခိုင်းတယ်ကဒီစစ်ကောင်စီခေါ်နေတဲ့ဘောလုံးလို့ဖြစ်တာပြီ။အကယ်၍ကိုကတင်တန်းဆက်ရပြီးတော့ဆောက်ဆောင်မှုရဲ့ဦးစံတဲ့တိုင်းပေါ်တော့ကွာကွာတင်တန်းလေးအလုံးစုံမှဆင်ရရက်တက်ရပြီးတော့ရှေတန်းထမ်းမယ်ဆိုတော့ဒါဘယ်လိုမှကတိုက်ခိုးကဘလို့မလုံလောက်တဲ့ပညာမရှိဘူးပေါ့နော်အဲ့လိုဒါတားခိုင်းနေဆိုတော့တကယ်တိုက်ပွဲဝင်ခိုင်းမဲ့ခြေတန်းတိုက်ခိုင်းနေဆိုတော့ကောကိုပဲပါလေကတိတ်ခိုင်းနေတူပဲရော
စစ်တင်တဲ့ပြီးဆုံးလို့ကိုရဲ့ရွာမှာလုံခြုံရေးတာဝန်ထမ်းဆောင်ရသူတွေရှိသလိုရှေ့တန်းပို့ခံရသူတွေလည်းရှိနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ဆိုတင်တဲ့လေးရရက်တော့တိုက်ခိုင်းပြီးတော့ခြေတန်းပို့ရတာပေါ့အများကြီးတည်ရအများရှိရလေအချို့ကတည်ရတယ်တိုင်းတည်နေဆိုတာတည်ကြတယ်ဒီဒီကြောက်ရင်းနဲ့လည်းဆက်နိုင်ရတာတော့တွားရတယ်အမြင်ပါတယ်ဆိုရှိတယ်အဲ့လိုဖြစ်ကုန်တယ်
ပအိုပြည်သူစေ PNO အဖွဲ့ရဲ့ဖီအားကြောင့်ဂျေးရွာအုပ်ချုပ်ရေးမှုတွေကနေစစ်ခေါ်နေတာပါပအိုဂျေးရွာတွေကိုအဓိကထားခေါ်ယူပြီးတော့စစ်တင်တဲ့တက်ခိုင်းတာလို့ဆိုပါတယ်တတုတ်ကိုလူဦးရေ300ထပ်မနဲ့ခေါ်ယူပြီးတော့ဂျေးရွာမှာစစ်တင်တဲ့ပေးနေတာပါပထမအပတ်စဉ်တင်တဲ့ဆင်းပြီးတော့အခုဒုတိယအပတ်စဉ်ခေါ်ယူတင်တဲ့ပေးနေတာလို့ဒေသခံတွေကပြောဆိုပါတယ်စစ်မှုထမ်းဖို့အသက်ပြေပြီးတော့ပြပရောက်နေသူနဲ့ရဝေးမှာအလုံးလုံးနေလို့စစ်မှုမထမ်းနိုင်တဲ့သူတွေကတော့တဦးကိုအနည်းဆုံးငွေကျပ်12သိန်းပေးဆောင်ရတယ်လို့ဒေသခံကပြောပါတယ်
။ဒီအတိုင်းကပြန်လို့အမှန်အနေရှိတော့အရာကြီးရဲ့သူတို့ဖျားပေးတယ်ရာကြီးကလည်းစစ်မှုထမ်းဖို့ဆိုပြီးတော့အသိန်းခေါ်တာပါလို့ဒီဒေသမှာနေဒီစီရင်လိုက်နိုင်ရမယ်ဆိုတော့တော့လည်းလေးနေတဲ့ဟာလေးရှိတာလည်းကတော့သွားရတယ်အဲ့ဒီမှာရှိဘူးဆိုတော့မိဘအမထိုင်းသွားတာတို့ရင်းစင်တော့တရားကိုဆက်နေသိတော့ပေးရတယ်အဲ့ဒါကတနည်းစားလားဘယ်လောက်စားလဲမသိဘူးသင်တန်းနဲ့တက်တဲ့အတွက်ကြောင့်ဆက်နေသိပေးရတာပါလေဒီနေရာခြားရောက်တဲ့လူတွေပါလေလူကားပြန်တော့လဲတရားကိုသိညာနဲ့ချီပေးရတဲ့ဟာကျတော့မပေးနိုင်ကြတာများတယ်စစ်ဖက်ရှိတဲ့လူကငားလိုက်တယ်ပါလေ
ဒေသခံတွေရဲ့ပြောဆိုမှုနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်တွဲလို့မရခဲ့ပါဘူးစီဆိုင်မြို့နယ်မှာစစ်မှုထမ်းဖို့ခေါ်ယူပြီးတော့စစ်တင်တန်းပေးနေတာရှိတယ်လို့ PNO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ ခွန်တန်းကျွဲကလည်းဝန်ခံပြောဆိုပါရယ်ဒါပေမဲ့ဒေသခံတွေပြောဆိုသလိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာမရှိသလိုစစ်မှုမထမ်းဆောင်နိုင်လို့ငွေကြေးကောက်ခံတာမျိုးလည်းမရှိဘူးလို့ VOE ကအခုလိုပြောပါရယ
်ဒီပါရောက်တဲ့အားတွေလည်းတချို့ ਆ လေပြောငွေကြီးဟိုအလူလုံနိုင်တော့မှာငွေကြီးကောင်းတာပေါ့ဗျာအဲ့လိုလည်းမရှိပါဘူးကျွန်တော်ကြားပြီးတော့ပေါ့နော်အဓိကတော့ဒီအသက်ဆက်ချက်နဲ့35လေးဝန်းကျင်ကတော့ကျွန်တော်တို့ကတော့စစ်မှုမထမ်းနေရမို့စစ်ပညာကိုအခုအခြေခံပုံစံနဲ့ပြင်ကြားပြီးတာပေါ့ဗျာတကယ်လို့တစ်စုံတစ်ခုကိုရကိုရကိုဒီတာပြန်ကာကွယ်လို့ရအောင်ဒါပါပဲကြံတဲ့ဟာတော့ဟိုဘာအထူးထူးတယ်တော့မရှိပါဘူးအခုသွားလိုက်တယ်တိုက်ပွဲဝင်နေပါရောမရှိပါဘူး
စေဘေးဆောင်ဒေသခံတွေနေရပြန်လာကြပေမဲ့အခုချိန်ထိစီစံမြို့ပတ်ဝန်းကျင်တွေမှာပြစ်ခတ်တပ်တွေရပ်မသွားသေးပါဘူး။ပယ်ချိန်ပြန်ပြေးရမလဲမသိသေးလို့စိုးရိမ်နေရသလိုဇာဝင်နေရဖူလုံဖို့ရုန်းကန်နေရတဲ့အပြင်စစ်ကောင်စီတပ်နဲ့ BNO အဖွဲ့တွေရဲ့ဖိအားပေးမှုတွေကြားနေ့စဉ်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေက VOA ကိုပြောဆိုပါတယ်ရှင်။
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့တဝိုက်ကဒေသခံတွေကိုနေရပြန်လာခိုင်းပြီးတော့အထမစစ်မှုထမ်းခိုင်းတာတွေရှိနေတဲ့အကြောင်းသတင်းပေးပို့ချက်အလိမ္မာတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီဒဝယ်ရင်နဲ့စစ်ကန်စီမံကိန်းကိုရုရှားနဲ့ပူးပေါင်းပြီးပြန်ဆဖို့စစ်ကောင်စီဘက်ကပြင်ဆင်နေတာနဲ့တစ်ချိန်တည်းမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းရေပြည်မြို့နယ်ကဒဝယ်ရင်နဲ့စစ်ကန်စီမံကိန်းကိုရုရှားနိုင်ငံနဲ့ပူးပေါင်းပြီးတော့ပြန်ဆနိုင်ဖို့စစ်ကောင်စီကကြိုးပမ်းနေပြီးတော့ဒေသတွေနေပြည်တော်ရှင်းလင်းတာတွေလည်းပို့ပြီးတော့လှုပ်လာနေတယ်လို့တော်လိုင်းရေးအဖွဲ့တွေနဲ့ဒေသခံတွေကပြောပါရယ်။ရင်နဲ့စစ်ကန်အထူးစီးပွားရေးဆောင်အေရီယာမှာစစ်ကောင်စီကထိုးစစ်ဆင်တာကြောင့်တိုက်ပွဲတွေဖြစ်နေပြီးဒေသခံတွေလည်းအိုးအိမ်တွေကိုဆွတ်ခွာထွက်ပြေးတင်းရှောင်နေကြပါရယ်။ရင်းနဲ့စိတ်ကန်းရှိရာရေပြည်မြို့နယ်ဘက်ကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဲ့ဤသင်စင်ပြပြပါမယ်ရှင်
။ဒဝယ်ရင်းနဲ့စိတ်ကန်းအထူးစီးပွားရေးဆောင်ဒေသမှာစစ်ကောင်စီစစ်ကြောင်းကပြီးခဲ့တဲ့ဇွန်လတည်းမှာစစ်စင်ရေးတွေထိုးလာပြီးတော့အဲ့ဒီအချိန်ကလေးကဒေသတွင်းမှာရှိတဲ့ရွာကန်တွေကထွက်ပြေးခဲ့ရပါတယ်။အဲ့ဒီဒေတာတွေမှာပဲစစ်ကြောင်းကတကြောပြန်ထိုးတာနဲ့အင်အားဖြန့်ကျက်တာတွေလည်းလှုပ်ဆောင်ကလေးဆိုပြီးတော်လိုင်းရေးပေါ်တယောက်ကပြောပါတယ
်ကျွန်တော်တော်လေးမြို့နယ်မှာဆိုလို့ရှိရင်တော့လောင်းမလာချင်းမှာသူတို့ရင်းနှီးစစ်ကမ်းမှာစစ်ကြောင်းထိုးရတဲ့စစ်ကမ်းဧရိယာတစ်ခုလုံးပေါ့နော်စစ်ကြောင်းကြီးတွေထိုးရပေါ့နော်အင်အားအများကြီးသုံးပြီးတော့ထိုးရပေါ့တိုက်ပွဲတွေလည်းဖြစ်လာရှိတယ်အဲ့ဒီရင်းနှီးစစ်ကမ်းပဲထိုးရတာမှာတော့တော်တော်လေးဟိုအချိန်ယူပြီးတော့သူတို့ထိုးရပေါ့တရမြို့နယ်ကျတော့ငြိမ်နေတယ်အခုလက်ရှိမှာတော့တော်ဝယ်လည်းညင်နေတဲ့ရဲ့ချောင်းညင်သွားတယ်ပဲဒါဟုတ
်အခုချိန်မှာလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်မှာစစ်ကောင်စီစစ်ကြောင်းတွေရွာတွေကိုဝင်လာချင်းထိတွေ့တိုက်ပွဲတွေဖြစ်တာကြောင့်ဒေသခံတော်တော်များများတင်းရှောင်နေရပါလေစစ်ကောင်စီအဖွဲ့တွေအတော်တော်လာရှိနေတာကြောင့်ဒေသခံတွေပြန်မို့ခတ်နေတယ်ဆိုပြီးတော့လည်းသိရပါလေစစ်စင်ရေးတွေကြောင့်အထူးစီးပွားရေးဆောင်ဒေသမှာရှိတဲ့ကျေးရွာ၈ခုထက်မနည်းဒေသခံအားလုံးတင်းရှောင်နေရပါ
ဒီနေ့စက္ကန့်ကတော့စက်တောင်းတွေကတော့ပြန်ထွက်သွားပြီသူခြေလက်တော်တော်လေးကျသွားတယ်အဲ့ဒီစမှာပြီးရင်သူအထိနာတာတွေလည်းရှိတယ်ဒါပေမဲ့လုံးဝပြန်ထွက်သွားတဲ့ပုံစံမျိုးတော့မဟုတ်ဘူးသူတို့ဒီနေ့စက္ကန့်ကိုချတော့သူတို့မဖြစ်မနေပြန်လုံးမဲ့သဘောရှိတဲ့ခါကျတော့အဲ့ဒီနေရာတဝိုက်ကိုရှင်းရှင်းလေးလုံးနေတယ်လုံးနေတယ်ဆိုတော့လွန်ခဲ့တဲ့တလကြော်ကြော်အားဆိုလို့ရှိရင်ဇာတိရွာမှာလမ်းလေးပါသူတို့ပဲဖို့ဖုန်းနဲ့ဖြတ်ရှိခဲ့တဲ့ဟာတွေအဲ့လိုမျိုးနေတာကိုရှိတယ်ဗျအဲ့တော့အခုကလည်းဒီရေဖြူနီးတာတဝိုင်းမှာလည်းဒီဆက်ကြောင်းနေသွားလာနေတာတွေရှိတယ်ပေါ့နော
်ဒဝယ်ရင်းနဲ့စိတ်ကမ်းမှာရုရှားနဲ့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေရှိနေပြီးတော့အာနာသိမ်းထားတဲ့အချိန်မှာရုရှားကဒဝယ်ဒေသလေးလာရေးရောက်လာတာကိုလည်းတွေ့ရတယ်လို့လည်းပြောပါလိမ့်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတော့မြန်မာနိုင်ငံတောင်ပိုင်းမှာတန်ကျိန်2သိန်းနဲ့အထက်တင်းမောတွေစိုက်ကပ်နိုင်တဲ့စစ်ကမ်းတစ်ခုတည်ဆောက်ဖို့ရုရှားနဲ့ဆွေးနွေးနေတယ်ဆိုပြီးရုရှားသတင်းဌာနတစ်ခုကိုပြီးခဲ့တဲ့ဘန်ရှာတုန်းကပြောဆိုခဲ့ပါတယ်
။ဒီကဘိုးရင်းနဲ့စစ်ကမ်းကိုမချစ်ချင်အောင်လုပ်မှာလုပ်မှာဆိုတော့ကျွန်တော်တို့ဒီရတလောက်ကတော့ရုရှားနဲ့သူတို့လုပ်ဖို့စီစဉ်ထားတာရှိရဲ့ဗျ။ရှားတယ်လည်းတော်ဝင်ရောက်လာတာရှိရဲ့ဗျ။လာပြီးတော့လေးလာတဲ့ဘာမျိုးနဲ့ရောက်လဲအရှိရဒီနေ့စက္ကန့်ကိုလုံးမယ်ဆိုလို့ရှိရင်အဲဒီနေ့စက္ကန့် area ထမဒီကောက်ဝိုက်တောက်ဖက်တွေမရှိမှပဲသူတို့လုံးလို့ရမှာအဲ့တော့အားတွေကိုသူတို့အရင်ရှင်းလင်းတဲ့ပုံစံမျိုးလုပ်တယ်ဗျဒီကတော့ရင်းနေစက္ကန့်မဖြစ်ဖြစ်လုံးချင်တာအဲ့ဒါကြောင့်မလို့လဲသူတို့စက္ကန့်ကြီးစက္ကန့်ကြီး3လေးကြောင်းထိုးတာအဲ့လိုမျိုးအားလေး900လောက်သုံးပြီးတော့ထိုးတယ်ဗျဟုတ်
အခုချိန်ထိရေနဲ့စိတ်ကံအနည်းတစ်ဝိုက်ကရွာကနေထွက်ပြေးတိမ်းရှောင်နေရတဲ့နေမြေလုံးကျုံရဲ့အခြေအနေတွေကြောင့်ဒေသခံတွေကိုဆက်သွယ်နိုင်ဖို့ခက်ခဲနေတာပါတင်းသားရီတိုင်းမှာပြီးခဲ့တဲ့ဂျွန်လတွေတိုက်ပွဲဖြစ်ပေါ်တာတိတိတသာရောခဲ့ပေမဲ့ဒဂွေနဲ့ရေပြူမြို့နယ်မှာတိုက်ပွဲပိုဖြစ်နေတယ်ဆိုပြီးအချက်လက်စုဆောင်းထားတဲ့ FE5 တင်းသားရီအဖွဲ့ကထုတ်ပြန်ထားပါတယ်ဒဝယ်ရေနဲ့စိတ်ကံတရှိတဲ့ရေပြူမြို့နယ်ထဲမှာစစ်ကြောင်းထိုးတာတွေဆက်ပြီးတော့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်ရှင်
တဝယ်ရင်တဲ့စစ်ကမ်းကိုရုရှားနဲ့ပူးပေါင်းပြီးတော့ပြန်ဆောက်နိုင်ဖို့စစ်ကောင်စီကပြင်ဆင်နေတာနဲ့အချိန်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်မဲဒန်စင်ပြောပြပေးခဲ့တာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါမယ်ရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဇူလိုင်လ18ရက်ကြာသာရင်းနှီးညဗီယိုရေဒီယိုစီစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျမတို့ရဲ့ဒီညအစီအစဉ်တွေကိုတော့ည10နာရီအထိဒီလိုင်းဒိုမီတာ32နဲ့51ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOE ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံအဖြစ်နဲ့လည်းဖြည့်ဆွတ်ပြီးတော့ VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာနားဆင်ကြည့်ရှုလို့ရပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ပြည်တွင်းစစ်တမ်းတွေအကြောင်းကိုတုံ့တက်တင်ပြထားတဲ့ဦးအောင်ခင်ရဲ့မြမရေးတုံ့တက်ချက်နောက်ချမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါဒီထဲကမှဦးအောင်ခင်ရဲ့မြမရေးတုံ့တက်ချက်ကိုအရင်ဆုံးကြည့်ကြရအောင်ပါကမ္ဘာအစည်းအဝေးနိုင်ငံတွေဟာပြည်တွင်းစစ်တန်တရာထဲမှာတဝဲလေလေဖြစ်နေကြတဲ့ဆိုတာကိုဥဟောင်းခင်ကသုံးသက်တင်ပြထားပါတယ်ရှင
်စစ်ကောင်စီကစလိုက်တဲ့ပြည်တွင်းစစ်ဖြစ်ပွားတာတိတ်မကြသေးပါဘူးဒါပေမဲ့လွတ်လပ်ရေးရကတည်းကလက်နက်ကင်ပုံကံမှုတွေရှိနေကြတာမို့မြမပြည်တွင်းစစ်ကိုညီကုန်းချုပ်နိုင်ပါမလားလို့ထင်မြင်ယူဆလူတွေရှိပါတယ်ပြည်တွင်းစစ်အကြောင်းကိုလေ့လာထားတဲ့စာအုပ်ကိုကမ္ဘာ့ဘာနဲ့အောက်ဆုတ်တက္ကသိုလ်ပုံနှိပ်တိုက်ပူးတွဲပြီး2003မှာစာအုပ်ထုတ်ထားပါတယ်အောက်ဆုတ်တက္ကသိုလ်ဘောဂဗေဒပမောက္ခပေါ့ကော်လီယန်နဲ့ပညာရှင်5ဦးရေးသားပြုစုတဲ့စာမျက်နှာ200ကျော်စာအုပ်ပါပဲနောက်လင်းနေကြတော့အောက်ဆုံးကတန်းတထောင် The Bottom Billion ဆိုတဲ့စာအုပ်ကိုပေါ့ကော်လီယန်ကထုတ်ဝေပါတယ်ပြည်တွင်းစစ်တန်တရာကမထွက်နိုင်တဲ့တိုင်းပြည်တွေအကြောင်းရေးထားတာပါပြည်တွင်းစစ်ရဲ့ဂရဲကိုပထမဦးဆုံးခံစားရသူဟာတိုင်းသူပြည်သားအယက်သားနဲ့ကလေးတွေဖြစ်ပါတယ်စစ်ရှောင်ဒုက္ခတွေတွေတန်းချီနေပါပြီပြည်တွင်းစစ်ဂရဲရိုက်မှုကိုဒုတိယခံစားရသူကအိန္ဒိချင်းနိုင်ငံတွေပါပုံမှန်အခြေအနေပျက်စီးပြီးယောဂဝေဒနာထူပြောလာပါတယ်အစိုးရအာဏာစက်မရောက်တဲ့နေရာတွေမှာဒုစရိုက်လုပ်ငန်းကြီးထွားလာတာတတိယလိုင်းကြီးရဲ့ဖြစ်ပါတယ်။စစ်ပြီးသွားတာတောင်ဒုစရိုက်လုပ်ငန်းတွေဆက်လက်ရှင်သန်လေးရှိပါတယ်။လူမျိုးရေးမှာအခြေခံတဲ့ပြည်စစ်မှုအပြင်ကလူဘာမှမတတ်နိုင်ဘူးလို့ယူဆကြပါတယ်။ပြည်စစ်ဖြစ်ပြီးဆိုရင်ပြဿနာတစ်ခုပြီးတစ်ခုတိုးလာပါတယ်။စီပွားရေးကြဆင်းပြီးရက်ဆက်မှုတွေတိုးပွားလာပါတယ်စစ်တပ်ရမှာကျွမ်းကျင်တဲ့အဖွဲ့အစည်းနဲ့ခေါင်းဆောင်တွေလည်းပေါ်ထွက်လာပါတယ်ပြည်သူလူထုအများစုဒုက္ခရောက်နေကြပေမဲ့လက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တွေကတော့ဟန်ကျနေပုံရပါတယ်တွန်လိုင်းရေးစတင်တုန်းတုန်းကငွေရေးကြေးကိုအဓိကမထားပေမဲ့ကာလကြာရှည်လာတဲ့အခါမှာဗန္ဒာရေးအလေးပေးလာသူတွေရှိလာပါတယ်ဒါရမို့ပြည်တွင်းစစ်မှာပါဝင်တိုက်ခိုက်နေသူတွေကိုဒီတိုင်းလွတ်သားလို့မရဘူးလို့ပေါ့ကော်လီယာကဆိုပါတယ်ရန်ပုန်ငွေနဲ့လက်နက်ခဲယံရှာဖွေဖို့လွယ်ကူလေလေပြည်တွင်းစစ်လည်းတက်ဆိုးရှည်လေလေဖြစ်နေပါတယ်ဝင်ငွေကောင်းလာတဲ့တိုးတက်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာနေထိုင်သူတန်း4000ကျော်ရှိပါတယ်ဒါပေမဲ့လူဦးရေတန်း1000ကျော်ဟာတိုးတက်ဖွံ့ဖြိုးအောင်မလုပ်နိုင်တဲ့ဒေသမှာနေထိုင်ကြပါတယ်တဘာဝအရေးအမြင့်နဲ့အခြေခံကွန်ပစ္စည်းကိုသာထုတ်လုပ်နိုင်တဲ့တိုင်းပြည်တွေဖြစ်လို့ပြည်တွင်းစစ်ဖြစ်ဖို့အလားအလာများတယ်လို့ဆိုပါတယ်ပြည်တွင်းစစ်ကထွက်ပေါ်လာတဲ့ရဲရိုက်မှုဟာအိန္ဒိချင်းနိုင်ငံတွေရဲ့အပြည်ပြည်ဆိုင်ရာအထိပြန့်နှံ့သွားတာမျိုးနှီးမျိုးစုံနဲ့ဆက်ဆက်နေကြပါတယ်ဒါကြောင့်ပြည်တွင်းရေးသာဖြစ်တယ်ဆိုပြီးလစ်လူရှုလို့မရဘူးလို့ဆိုပါတယ်တော်လာရေးလောက်တာစရိတ်အကုန်ကြအလွန်များပါတယ်ပါဝင်သူထောင်တောင်းကိုကျွေးမွေးပြီးလက်နဲ့တတ်ဆင်ရပါတယ်စစ်လက်နဲ့ပစ္စည်းအမျိုးအစားကိုလိုက်ပြီးစရိတ်ကုန်ကြမှာဖြစ်လို့ရန်ပုန်ငွေအလုံးအလောက်ရှိဖို့လိုပါတယ်ဒါလို့စစ်စရိတ်များလာပြီမဲ့စစ်တိုက်တာနဲ့ဝင်ငွေရလာတာမဟုတ်ပါဘူးဒါကြောင့်လက်နဲ့ကင်အဖွဲ့မှာဗန္ဒာရေးပြဿနာရှိလာပါတယ်ဒါကြောင့်ပြည်တွင်းစစ်မှာပါဝင်တဲ့လက်နဲ့ကင်အဖွဲ့တိုင်းဟာ စီးပွားရေးလှုပ်ကြရပါတယ်ဒေါ်လာရဲ့လူငွေထက်ရမှာနိုင်ငံခြားအခြေစိုက်စစ်ဆင်ရေးတမားတွေကအများစုဖြစ်ပါတယ်တဘောကတရားစတာထုတ်ယူမှုမူရေးစေးထုတ်လုပ်မှုကုန်သွယ်မှုစတာတွေကိုစက်ကြီးယူပြီးရန်ပုံငွေရှာကြပါတယ်ရင်းနှံပိုင်လိုင်းလုံးစီးပွားရေးအခြေခံအဆောက်အုံတည်ဆောက်ထားတဲ့နိုင်ငံဆောင်ကုမ္ပဏီကြီးတွေစီကလည်းလက်နက်ကိုင်အဖွဲ့ကစက်ကြီးရယူနိုင်ပါတယ်စက်ကြီးယူခွင့်ရရှိဖို့လက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေနိုင်ဂျီးရီးယားနိုင်ငံမှာရှိခဲ့ပါတယ်နိုင်ငံခြားကုမ္ပဏီဝန်ထမ်းကိုပြန်ပေးဆွဲပြီးရန်ပုံငွေရှာတဲ့လက်နက်ကိုင်အဖွဲ့တွေလည်းရှိပါတယ်ဒီနေ့ကိုကိုလံဘီယာနိုင်ငံမှာအသုံးများပါတယ်နေဆက်ကုန်သွယ်ရေးလမ်းကြောင်းတွေကိုချုပ်ကန်ပြီးစက်ကြီးခောက်တဲ့နေကိုလည်းအသုံးများပါတယ်ဒုစရိုက်လုပ်ငန်းကိုထိန်းချုပ်ပြီးရန်ပုံငွေရှာတဲ့လက်နက်ကိုင်အဖွဲ့လည်းရှိပါတယ်မြန်မာနယ်ခြားဆောင်တပ်တွေနဲ့လုပ်ပုံလုံနည်းဆင်တူပါတယ်နိုင်ငံရေးဦးတည်ချက်နဲ့စခဲ့တဲ့လက်နက်ကိုင်အဖွဲ့ဟာရာဇဝတ်လုပ်ငန်းတွေလုပ်ပါများလာတဲ့အခါမှာအသွင်ပြောင်းသွားပါတယ်။ကောင်းဆောင်အချို့ဟာဝင်ငွေကောင်းတဲ့စစ်ပွဲကိုရက်စဲဖို့စိတ်ကူးဖို့မရတော့ပါဘူး။ကမ္ဘာအစင်းရေးဆုံးနိုင်ငံတွေမှာပြည်တွင်းစစ်ဖြစ်တာများတယ်လို့ဆိုပါတယ်။ပြည်တွင်းစစ်စတင်ဖြစ်ပွားပြီဆိုရင်အချိန်ရလာလေလေရက်ဆိုင်ဖို့ကက်ခဲလေလေဖြစ်လာတတ်ပါတယ်။တပြေးပြေးနဲ့ပြည်တွင်းစစ်တန်တရာတဲ့ရောက်သွားရင်ဒီုံချုပ်ဖို့ကက်ခဲပါတယ်။ရက်တန့်သွားရင်တောင်ပြန်ပြည့်မဲ့အလားအလာတွေများပါတယ်။ဒါကြောင့်နိုင်ငံခြားကစစ်ရေးအရာပါဝင်ဆက်ဖက်ဖို့လေအကြံပေးထားပါတယ်။ဖောက်ပြန်တဲ့အစိုးရနဲ့တော်လှန်ရေးကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုကင်တွယ်ပြေရှင်းမှုလိုအပ်ကြောင်းပေါ့ကော်လီယန်ရဲ့အဖွဲ့ကတင်ပြထားပါတယ်ခင်ဗျာ
။ကမ္ဘာအစိုးရနိုင်ငံတွေမှာပြည်တွင်းစစ်တန်တရာတဝဲလေလေဖြစ်နေတဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားတာဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာတာပရိညာနဲ့စောက်ကြနေမနက်ခင်းအစီအစဉ်တွေမှာပုံမှန်တင်ဆက်ပေးနေတာဖြစ်ပါရယ်။တိုင်းရင်းသားဒေသတွေကအခြေအနေတွေကိုပုံမှန်စုစည်းတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာတော့အခုနောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်ရှင်။ပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါကိုဘယ်လိုကာကွယ်ကြမလဲဆိုတာကိုဒီတစ်ပတ်မှာတင်ပြထားပါရယ်။ရန်ကုန်ကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံတဝမ်းမာဒီပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်တာတွေဆက်ရှိနေပြီးတော့ကာကွယ်တင့်တာတွေကိုတော့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒီယောဂါကိုစမဖြစ်အောင်ဘယ်လိုဝိုင်းဝန်းကူညီနိုင်ပါမလဲ။ဘယ်လိုလူတွေကအန္တရာယ်ပိုချိနိုင်ပါလဲ။ဒီအကြောင်းကိုတော့နယူးယောက်မြို့ Wake of Heights စေယုံအထွေထွေယောဂါကူဌာနဒူးစေယုံအုပ်ကြီးလက်ဖြစ်နောက်မြန်မာလူနာတွေကိုလည်းအင်တာနက်နဲ့ဖုန်းပေါ်ကတဆင့်ကူညီကူတာပေးတာတွေလုပ်ပေးနေတယ်။ကုသယောဂအချုပ်ကဒေါက်တာဆရာတက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးစီစဉ်မှာတင်ဆက်ထားပါရရှင
်။ဟုတ်ကဲ့ကုသယောဂအချုပ်ကဆရာဝန်ကြီးဒေါက်တာဆရာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဝမ်းပြက်ဝမ်းလျှော်ယောဂပြင်းထန်တဲ့အဆင့်ဖြစ်တဲ့ကာလာဝမ်းယောဂဆက်ပြင်းထန်နေချိန်မှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးကျွန်တော်တို့ဒီအသက်တွေဆုံးရှုံးမှုမရှိရေးအဓိကပြောပြီးမှဒီတစ်ပတ်တော့မဖြစ်အောင်ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းလုံးလို့ရနိုင်တဲ့အကြောင်းအရာတွေအများကြီးရှိပါတယ်နံပါတ်1ကတော့ကျွန်တော်တို့ WHO ကပြောတဲ့အတိုင်းပဲပေါ့နော်ဒါကတော့ကိုယ့်ရဲ့ရက်ွက်ထဲမှာနေတဲ့လူပဲဖြစ်ဖြစ်ကိုကိုယ်တိုင်ရပဲဖြစ်ဖြစ် surveillance လို့ခေါ်တဲ့တည်တရားတတိတရားရှင်ပြီးတော့ကြည့်ကြည့်ပြပေါ့နော်အဲတော့ data မှာဖြစ်နေလဲဆိုရင်ကိုယ့်ရဲ့အနီးနားရက်ွက်တွေမှာဖြစ်နေလဲဆိုရင်ကိုယ့်ရဲ့ရက်ွက်ထဲကိုလည်းကူးလာတယ်ပါဖြစ်လို့လဲဆိုတော့ဒီဝင်းပြက်ဝင်းလျှော်ယောဂအမှန်တမ ्या တည်မတန်တော့ရေမတန်တော့ let အင်္ဂါအနေတစ်ဆင့်ဒီမစင်ပေါ့နော်ဒီအားနေတစ်ဆင့်ကူးလာတယ်အထူးသဖြင့်ရင်ကောင်တွေအားနေတစ်ဆင့်ဟိုတွင်းနဲ့သွားနေတဲ့အင်သာတွေပေါ့လေဆိုတွင်းနဲ့သွားတဲ့အင်သာတွေမှာဆိုလို့ရှိရင်ဒီအင်သာတွေမစင်တွေကအောက်ထဲမှာရှိတယ်ရင်ကောင်တွေကနေသွားတယ်ဒီရင်ကောင်တွေကမှတစ်ဆင့်ဒီဒါပါတော့ဒီခုနလိုကာလဝင်းချောနေတဲ့လူနာရဲ့ဝန်းထဲမှာပိုးကောင်းရောက်များစွာပါနေပါတယ်ဆိုတော့ဒီပါနေတဲ့ခါတွေကိုရင်ကောင်တွေကနေသွားပြီးတော့နားလိုက်ပြီးအဲ့ဒါအားနေတစ်ဆင့်အစာပေါ်ရောက်လာတယ်အဲ့ဒီအားနေတစ်ဆင့်ကိုယ့်ရဲ့အစာတွေအားနေတစ်ဆင့်ကိုကစားလိုက်လို့ဒီကိုကဖြစ်လာတယ်ဆိုတော့ဒါတွေကကိုယ့်အကူကာကွယ်လို့ရတဲ့နည်းလမ်းတွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်တဲ့နည်းတွေကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းအစာတွေကိုအုပ်ထားတယ်အစာမစားခင်မှာလက်ဆေးတယ်ကျွန်တော်တို့ဗမာယူရထမင်းစားလို့ပြင်လက်ဆေးပြီးမှစားရဲဆိုတာဒီလိုမျိုးပေါ့ဒါတွေမဖြစ်အောင်ကျွန်တော်တို့ကလုပ်ကြတာပေါ့လေအဲ့တော့အစာတွေကိုဖြစ်နိုင်လို့ရှိရင် နှွေးပြီးတော့မှစားတယ်မကြက်တကြက်စားတယ်ကိုမစားဘူးနောက်တစ်ခုကတော့ဒါကတော့ကျွန်တော်ကချုပ်ငုံပြီးပြောတယ် surveillance ဆိုခေါ်တဲ့ဒီအတိတ်တရားရှင်ပြီးတော့ကြည့်ကြရပေါ့နော်ကိုယ့်ရဲ့တခြားသောရက်ွက်တွေမှာဖြစ်လာတယ်ဆိုရင်ကိုယ့်ရဲ့ရက်ွက်တွေကရေဦးကျူချက်ဖို့နောက်ပြီးတော့အစာအသောက်တွေကိုအဖုံးနေနဲ့ထားထားတယ်အထူးဖြင့်အဲ့လိုအတုပ်ဆိုင်တွေတို့ဒီလက်မမှာရောင်းနေတဲ့ဆိုင်တွေမှာဒီလက်စွပ်တွေနဲ့စုပ်ပြီးတော့တုတ်တာတို့ရင်လုံးအောင်ကာကွယ်ပေးပြီးတော့လုပ်တာဒါတွေကတခုပေါ့နော်တရားတစ်ပိုင်းမှာ
ဟုတ်ကဲ့ဆရာနောက်တစ်ပိုင်းကိုဆက်ပြောပေးပါလားဆရာ
နံပါတ်1တစ်ပိုင်းကတော့အစိုးရနဲ့ပတ်သက်တဲ့ရက်ွက်နဲ့ပတ်သက်တဲ့လူတွေကဒီရေကို contamination မဖြစ်အောင်လုပ်တယ်ဒါမှမဟုတ် sterilization လို့ခေါ်တယ်ရေထဲမှာဒီအပိုးတွေကိုတတ်တဲ့ဆေးတွေကိုလာပြီးတော့ထည့်ပြီးရယ်အာ sanitation လုပ်ပြီးတဲ့အပိုင်းတွေရှိပါတယ်တစ်တဲ့ရက်ွက်နဲ့အနီးနားမှာရှိတဲ့ဟာတွေကိုရေတွင်းရေကန်ဒါတွေကိုအကုန်လုံးသူတို့ chloride လွယ်စုံနေလားဆိုရင် chloride တွေကိုထည့်ပြီးတော့ရေကို sanitation ဖြစ်အောင်လုပ်ပြီးရယ်ပြီးွားတဲ့အခါကျလို့ရှင်မှာယောဂဖြစ်တဲ့လူတွေကိုရှာပြီးတော့ treat လုပ်ပါတယ်ပြီးရေတက်ပြီးတာတို့စားတက်ပြီးတာတို့လိုအပ်လို့ရှင် drip ထဲတာတို့လိုအပ်လို့ရှင်စေးရုံခေါ်တာတို့ပြီးလို့ရှင်သူတို့အနေနဲ့ကဒီယောဂဘာကြောင့်ဖြစ်တဲ့ယောဂလဲပေါ့နော်ဒါကာလာဝမ်ယောဂလို့ခေါ်တယ်ကိုရိုနာလာဒါမှမဟုတ်ဘယ်နဲ့တခြားသော bacteria တွေလားဘာကြောင့်လဲဆိုတခြားသောပိုးမွှားတွေကလည်းဖြစ်နိုင်ပါတယ်အထူးသဖြင့်ဒီ E. coli တို့ဘာလို့ဆိုလို့ရှင်ဒီတချို့သောနိုင်ငံတွေမှာဆိုရင် Campylobacter ဆိုတဲ့အကောင်ရှိတယ်ဗမာနိုင်ငံမှာလည်းရှိပါတယ်သူကရောင်းနေရောက်တော့ပဲဖြစ်တယ်ပေါ့နော်ဆိုကော်ရိုနာတို့ဘာလို့ကဘာဖြစ်လို့ကျွန်တော်တို့ကကြောက်ရတာလဲဆိုတော့ကျွန်တော်တို့ခေါ်တဲ့ attack rate လို့ခေါ်တာပေါ့နော
်ဖြစ်လာလို့ရှင်ဒီပြက်နဲ့နဲ့နှုံပါဆရာနော
်ဟုတ်တယ်ယောဂတခုဖြစ်တဲ့ attack rate ကတော်တော်လေးကိုများတယ် compare to the တခြားသောပိုးမွှားတွေကြောင့်ဖြစ်တဲ့ဝါယောဂဆိုတော့အဲ့ဒါတွေကတော်တော် mortality လို့ခေါ်တဲ့အသေးပြောက်နှုံတာကလည်းတခြားသောယောဂတွေထက်တော်တော်လေးကိုများပါတယ်ဆိုတော့ဒီဝင်းရှောဝင်းယောဂကကာကွယ်လို့ရတယ်ဒီမှာအများကြီးပါသောယောဂတခုပါခုနလိုပဲပေါ့နော်ကိုကိုတိုင်လောက်တာရဲ့အစိုးရအနေနဲ့ဒီရေဒီယိုကလိုရိုက်ထည့်ပေးတာတို့တက်စ်လုပ်ပြီးတော့လူနာတွေမှာဒီယောဂရှိတာမရှိတာစမ်းသပ်ပေးတာတို့ပြီးတော့ဘာယောဂဖြစ်နေတယ်လဲဆိုတာကိုဘယ်ပိုးကောင်ကြောင်ဖြစ်တယ်လဲဆိုတဲ့ဟာကိုသူတို့လုပ်ပေးတာတို့ပြီးလို့ရှင်သူတို့ source ပေါ့နော်ဘယ်ကနေဖြစ်နိုင်တယ်လဲဆိုတာပေါ့ရေကနေဖြစ်နိုင်သလားဒါမှမဟုတ်ကျွန်တော်တို့စေးပညာလောကမှာပြောလို့ရှင် index case ဆိုခေါ်တာပေါ့နော်ပထမဆုံးဖြစ်တဲ့ case ပေါ့ဘယ်ကနေစပြီးဖြစ်လာတယ်လေဒါကကျွန်တော်တို့ဗမာနိုင်ငံမှာဆိုရင်တော့ကုသရေးအပိုင်းနဲ့ဟိုတာဝေးအပိုင်းမှာလုပ်တဲ့လူတွေဟာအများကြီး involve ဖြစ်ပါတယ်ဆိုတော့ဒေသနာစည်းကမ်းမှာရှိတဲ့ဆရာဝန်တွေသူတို့အနေနဲ့ report လုပ်ရတယ်ကြေးရွာနေတစ်စရက်ွက်ကနေတစ်စမြို့နယ်မြို့နယ်ရတယ်စင်တိုင်းရနေတစ်စအစိုးရပေါ့နော်ဆိုဒီလိုမျိုးတွေ report လုပ်ပြီးတော့သူတို့လိုအပ်တဲ့လူရှင် data ကိုပွားပြီးတော့သူတို့ဘယ်ကနေစပြီးဖြစ်လာတယ် the source ကဘယ်ကနေ
ဟုတ်ကဲ့ဆရာအဲ့ဒီအတွက်ဒီဆရာတို့ American ဘက်မှာအထောက်အကူပြုနိုင်တဲ့အတွေ့အကြုံရှိခဲ့တာကိုထည့်ပြောပြလို့ရမလားဆရာရှင
်တခါတည်းဒီနိုင်ငံမှာဆိုရင်ကျွန်တော်တို့ဆိုခဏခဏဖြစ်ပါလေတခါလေကြာလို့ရှိရင်ဘေးရည်ပေါ့ဘေးရည်ကနေစပြီးတော့ဖြစ်လာတဲ့ဟာကြီးရှိပါတယ်သူပြင်ဆမ်မိုနဲလာလို့ခေါ်တဲ့ typhoid ဖြစ်တဲ့ရောဂါဆိုရင်ကျွန်တော်တို့စီမှာခဏခဏဖြစ်တဲ့ဒီနိုင်ငံမှာဆိုရင်နောက်တစ်ခုကဗမာနိုင်ငံမှာရှိမရှိတော့မပြောတော့ဘူးဒီမှာခေါ်တဲ့ melons ပေါ့နော်ဆိုတော့ဒီအဝါရောင်အပီးတွေကနေတစင်ဖြစ်တယ်သူပြင် watermelon လို့ခေါ်တဲ့ဘေးရည်ကနေဖြစ်တဲ့ဟာကြီးရှိတယ်တခါလေကြာတည့်ရည်ကနေကူလာတဲ့ဟာကြီးရှိတယ်တခါလေအသားကနေကူလာတဲ့ case ရှိတယ်ဆိုတော့ဒီသူတို့ဆို့ဆိုသူတို့ကြည့်လို့ရတယ်ပြီးလို့ရှိရင်လိုအပ်လို့ရှိရင်သူတို့စေးရုံတင်တယ်ကုတယ်နောက်ဆုံးတစ်ချက်ကတော့ကော်ရိုနာကတော့ vaccine ရှိပါတယ်ပမာနိုင်ငံမှာ available ဖြစ်လာမဖြစ်လာတော့မပြောတော့ပါဘူးတကယ်လို့တိတ်ပြီးဆိုဆိုဝါဝါဖြစ်တယ်ဆိုရင်တော့ကော်ရိုနာ vaccine ကိုတောက်လို့ရပါတယ်နှစ်ခါတောက်ရပါတယ်ဒါပေမဲ့တရားရဂိုင်းလုံး protection တော့မရှိပါဘူးကျွန်တော်သိတဲ့လောက်ကတော့အရှိတော်အရှာမှာနှစ်မျိုးရှိတယ်နဲ့တူပါတယ်အာဒီနိုင်ငံမှာရှိတဲ့ coronavirus vaccine နဲ့ရှိတော်အစားမှာရှိတဲ့ coronavirus vaccine ကိုနည်းနည်းလေးတော့ကွာပါတယ်။ကွာတယ်ဆိုတာနာမည်ရကွာတာပြောတာပါ။ဟို effective ဖြစ်တဲ့ဆရာဟောပေါ့။ကောင်းတဲ့နှုံထားတော့အထူးတော့ပဲရှိကြပါတယ်။အထူးဖြစ်ကျွန်တော်တို့ကတော့ဒီ coronavirus endemic area တွားလို့ရှိရင်ကျွန်တော်တို့ကဒီနိုင်ငံကလူတွေဆိုကျွန်တော်တို့ကပေးလိုက်တယ်ပေါ့။ဘာလို့ပထမ dose ပေးလိုက်လို့ရှိရင် a few days ဆိုတော့ protect လုပ်လို့ရတယ်။ဒုတိယ dose တောက်လိုက်လို့ရှိရင်တော့နှစ်နှစ်ကနေ3နှစ်အထိ depends on the vaccine ကိုတောက်တဲ့ပုံမှာ multiply ပြီးတော့ပေါ့နော်။ effective ဖြစ်ပါတယ
်။ Okay ဆရာအဲ့တော့အဓိကကတော့တကွေတန်ရှင်ရဖြစ်တဲ့ဒီ left fan ရှေ့ fan အစား fan ဒီမစင်လက်တန်တာပေါ့နော်။အပါဝင်ဒီပတ်ဝန်းကျင်တန်ရှင်ရဖြစ်တဲ့အထူးသဖြင့်တော့ဒီရေနဲ့ဒီစားတော့ဆိုင်ရဲ့တန်ရှင်မှုပေါ့နော်။နောက်ဆွေရည်ပူအောင်ပါဝင်ဆောင်ရွက်မှုတွေလည်းအရေးကြီးတာပါဆရာနော်
။ဟုတ်ပါပြီ
။ Okay ။အဲ့တော့ဒီနေရာမှာဆရာရေအန်ဒီရဲ့အရှိဆုံးဒီ risk factor ပေါ့နော်။ကြီးတဲ့သူတွေဆိုလို့ရှိရင်ဘယ်သူတွေကိုဆရာအဓိကသတိပေးအကြံပြုချင်လဲဆရာ
။အရေးကြီးဆုံးကတော့အသက်ကြီးတဲ့ယောဂါတွေစုံတဲ့လူတွေပေါ့ဗျာနှလုံးယောဂါသွေးတို့ယောဂါစီးကျိုယောဂါဟိုလေဖြတ်ပြီးတော့အိမ်မှာနေနေရတဲ့လူတွေဘယ်လိုကင်ဆာယောဂါတွေ โอเคไอ้เจ้าพวกงานจาเซนเนี่ยดูเนี่ยป่าพอตรุอ่ะเน้นๆลีมาตีนซองลูๆไม่ได้อนิจาเลยชื่ออ่ะพอเนา
ะโอเคเจซูอ้ายติดมาเลยเสีย
جماعه ဤကဏ္ဍကိုကိုဝင်းမင်းကတက်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဒီတိုင်းရင်းသားဒေသတွင်ဒေသကတွင်နောက်ဆုံးရသတင်းတွေကိုပုံမှန်စူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်နေကြားဒေသသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စစ်တပ်ကအာဏာယူထားတဲ့၃နှစ်ခွဲကာလအတွင်း NLD ပါတီဝင်အယောက်1500ကျော်ဖမ်းဆီးခံထားပါတယ်ရှမ်းမြောက်ကြောင်မဲမြို့နယ်တဲကခုံမုံရွာမှာစစ်တပ်ရဲ့လက်နက်ကြီးကြီးကြောင့်အရသာ၃ယောက်ပွဲချင်းပြီးတေဆုံးသွားပါတယ်။သတင်းတော်ရီထဲမှာတော့ digital ငွေလွှဲမှုတွေမှာရခိုင်နှုန်းကြီးကြီးပေးနေရတာကြောင့်ခရနီပြည်မှာဘသူတွေနစ်နာနေကြပါသလဲစတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်တပ်ကအာဏာသိမ်းယူထားတဲ့၃နှစ်ခွဲကာလအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်စုစုပေါင်း1539ယောက်ဖမ်းဆီးခံထားရတယ်လို့ဇူလိုင်လ16ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဒီနိုင်ငံတွေကိုထောင်အနာပိုင်တွေကမတရားညှဉ်းပန်းနှိပ်စက်မှုတွေလုပ်နေပြီးတရားမျှတမှုရရှိရေးအတွက်တင်ပြတောင်းဆိုမှုတွေအကြိမ်ကြိမ်လုပ်ခဲ့ပေမဲ့အရေးယူဆောင်ရွက်ပေးတာမျိုးမရှိဘူးလို့ဆိုပါတယ်။ဒါအပြင်ဒီလိုတင်ပြတောင်းဆိုသူတွေကိုကျူးလွန်သူထောင်အနာပိုင်တွေကအညိုတေးထားပြီးရိုက်နှက်ခြင်းတိုက်ပိတ်အရေးယူခြင်းထောင်ပြောင်းရွှေ့ခြင်းစတာတွေကိုလုပ်ခဲ့တယ်လို့ NLD ပါတီကဆိုပါတယ်။နိုင်ငံတွေအနေနဲ့လူသားချင်းစာနာထောက်ထားမှုအခွင့်အရေးလုံးဝမရထောင်ဝင်စာဖြတ်တောက်ခံထားရတဲ့အပြင်ထောင်ထဲကအစားအသောက်တွေကလည်းကျန်းမာရေးနဲ့ကန့်ညီမှုလုံးဝမရှိဘူးလို့ဆိုပါတယ်
ရှမ်းမြောက်ကြောင်မဲမြို့နယ်တဲကခုံမုံရွာမှာစစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့အမျိုးသမီးတစ်ယောက်အပါအဝင်၃ယောက်ပွဲချင်းပြီးတေဆုံးသွားခဲ့ပါတယ်။ခုံမုံရွာရဲဇူလိုင်လ16ရက်နေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးအရက်သားတေဆုံးမှုတွေရှိခဲ့တာဖြစ်ပါတယ်။အမျိုးသမီးတစ်ယောက်အမျိုးသား၂ယောက်ပွဲချင်းပြီးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ခုံမုံရွာတဲကတစ်ဆက်ဝင်းနယ်စစ်ကောင်စီရဲ့တပ်ရင်းတွေဖြစ်တဲ့501တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာလို့ဆိုကြပါတယ်။
ကိုကန်တပ်ဖွဲ့ MNDAA နဲ့တအန်းတပ်ဖွဲ့ TNL တို့ကဇူလိုင်လ14ရက်နေ့ကနေ18ရက်နေ့အထိယာယီအပြစ်ရကြောင်းကြေညာခဲ့ပေမဲ့စစ်တပ်ဖက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေလို့လူနေအိမ်တွေပေါ်မှာကြားရောက်ပောက်ကွဲခဲ့ပါတယ်ဇူလိုင်လ16ရက်နေ့ညကလာရှုံးမြို့ဟိုပုတ်အုပ်စုဖက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲခဲ့လို့လူနေအိမ်တွေဘုံကြီးကျောင်းတွေပေါ်ကြားရောက်ခဲ့တယ်လို့ဟိုပုတ်ရွာသားကပြောပါတယ်ဇူလိုင်လ14ရက်နေ့တုန်းကလည်းရှက်တိုက်ဒုံးနဲ့ပစ်ခဲ့လို့ဟိုပုရွာကကျဲလက်စေဘေးခန်းကိုထိမှန်ခဲ့တယ်လို့ရွာသားတိဆုံမှုတွေရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့ညနေအထိအလောင်းမထုတ်နိုင်သေးဘူးလို့ဆိုပါတယ်။လာရှုံမြို့ရက်ွက်တစ်ကမော်ရယ်မှာလည်းရှော့တိုက်ဒုံးကျခဲ့လို့အဲ့ဒီမှာလာတဲတဲ့တင်နီမြို့နယ်ဒုတိယအုပ်ချုပ်ရေးမှူးအပါအဝင်မိသားစု၃ယောက်တိဆုံခဲ့ပါတယ်။
အချင်းပြည်မိုးမောင်မြို့နယ်တဲ့စစ်ကောင်စီတပ်ကစစ်ရင်အားဖြင့်တင်းနေပြီးဇူလိုင်လ15ရက်နေ့နဲ့16ရက်နေ့မှာနရက်စစ်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီကဗမော်မြို့ဘက်ကနေစစ်ရင်အားဖြင့်တင်းနေတယ်လို့ကချင်လွတ်လိုက်တပ်မတော် KIA ကလည်းမိုးမောင်အခြေဆိုင်စစ်ကောင်စီရဲ့ခြေမြန်တပ်ရင်း430ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့မြေပြင်စစ်ရေးသတင်းအရေးမြစ်ကပြောပါတယ်စစ်တပ်ကမိုးမောင်မြို့နယ်တဲ့တင့်ကားတွေနဲ့ပါစစ်ကြောင်းထိုးအင်အားဖြင့်တင်းနေပြီးနှစ်ဖက်ကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဒါအပြင်ဝိုင်းမော်ခလာရ58တပ်ရင်းနဲ့ဝူရန်ပြည်သူစစ်စခန်းမှာလည်းလုံခြုံရေးတင်းကျပ်ထားတယ်လို့စခန်းပတ်ဝန်းကျင်မှာသူတို့ကျင်းတွေတူးထားတယ်လို့ဒေသခံတွေကပြောပါတယ်
။မွန်ပြည်နယ်တန်ဖြူစရက်မြို့နယ်စခန်းကြီးရွာနားမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တောင်ညိုစစ်ကြောင်းပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်စလုံးမှာတေဆုံးမှုတွေရှိခဲ့ပါတယ်။အင်အား100ကျော်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဇူလိုင်လ15ရက်နေ့တိုက်ပွဲဖြစ်ပွားခဲ့တာလို့တောင်ညိုစစ်ကြောင်းတာဝန်ရှိသူကပြောပါတယ်တောင်ညိုစစ်ကြောင်းကရဲဘော်တယောက်နဲ့သတင်းပေးအမျိုးသားတယောက်ကိုစစ်ကောင်စီကဖမ်းဆီးတပ်ဖြတ်လိုက်တဲ့အပြင်တိုက်ပွဲထဲမှာတော့စစ်တပ်ဖက်က3ယောက်တေဆုံးခဲ့ပါတယ်
ချင်းပြည်နယ်ရဲ့မြို့တော်ဟာခါနဲ့ဖလန်မြို့နယ်တို့မှာဆိုင်ကတစည်းကိုအမျိုးသား၂ယောက်လိုက်ပါစီးနှင်ခွင့်နဲ့အမျိုးသမီးနောက်မှာအမျိုးသားလိုက်ပါစီးနှင်ခွင့်ကိုစစ်ကောင်စီကကန့်သတ်လိုက်ပါတယ်။ချင်းပြည်နယ်အတွင်းရှိမြို့နယ်တွေမှာအပြစ်မဲ့ပြည်သူတွေ၊နိုင်ငံဝန်ထမ်းတွေနဲ့ရက်ွက်ကြီးရွာအုပ်ချုပ်ရေးမှုတွေချိန်ချောက်ခံရတာ၊လက်နက်ပြဖမ်းဆီးခံရတာ၊ဌာနပိုင်မတော်ရင်ဆိုင်ကယ်တွေလူရက်ခံရတာ၊တာဝန်နဲ့တွာလာတဲ့ရင်တွေချောင်းမြောင်းပစ်ခတ်ခံရတာတွေကြောင့်ခုလိုကန့်သတ်လိုက်တာလို့ဟာခါမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဇူလိုင်လ17ရက်နေ့မှာဒီတန်တရာအမိတ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအမိတ်ထုတ်ပြန်ချက်ဟာဇူလိုင်လ17ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိနောက်ထပ်တစ်စုံတရာမထုတ်ပြန်မချင်းအတည်ဖြစ်ပြီးလိုက်နာဖို့ပြက်ကွက်ရင်ဒီဇယ်ဥပဒေနဲ့အရေးယူမယ်လို့စစ်ကောင်စီကဆိုပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ခရမီပြည်မှာ KP နဲ့ဝေပေးရုနဲ့ငွေထုတ်ရာမှာထုတ်ခ20ရာခိုင်နှုန်းအထိအစမတန်မြင့်တက်လာတဲ့အတွက်အစင်မပြေမှုတွေနဲ့ခက်ခဲမှုတွေရှိလာတယ်လို့ငွေထုတ်ယူသူတွေနဲ့ငွေထုတ်ပေးနေတဲ့သူတွေကပြောကြပါတယ်။ဘာကြောင့်ထုတ်ခတွေကအစမတန်မြင့်တက်လာတာလဲ။ဒီကြောင့်ကိုတော့ကျွန်မအမီကတင်ဆက်ထားပါတယ်။ဘဏ်တွေပိတ်ထားတဲ့အတွက်ငွေသားပြန်ထုတ်ယူဖို့ခက်ခဲနေတာကြောင့်ငွေထုတ်ခတွေအစမတန်မြင့်တက်လာရတာဖြစ်တယ်လို့ဂရီနီပီအတွင်းက KP နဲ့ WavePay ဝန်ဆောင်မှုပေးနေသူဒေါ်မီကပြောပါတယ်
ကျောင်းရုံးဝိသားရီဆိုလို့ရှိရင်လည်းတွားယူရနေရလည်းမရှိတော့ဘူးเนาะအဲ့ဒီတော့ဆိုလို့ရှိရင် KP ပတ်ဆက်နေရနေပြီးတော့ KP ဆက်ပံအားလည်းဖွင့်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီအဲ့ဒီကနေသဆိတ်ယူလို့ရတယ်ဘောเนาะအခုမှ KP ဆက်ပံအားလည်းပိတ်ထားတယ်ဘောเนาะပြီးတော့ဒီဝိသားရီဆိုလို့ရှိရင်လည်းဖွင့်မှာတထောင်းမယ်ဆိုလို့ရှိရင်လည်းဝိသားမှာတထောင်းမယ်ဆိုလို့ရှိရင်လည်းအဲတူကို5သိန်းတုံးနဲ့ပဲလားအဲ့လောက်ပဲသူကထုတ်ပြီးတယ်လို့တော့ကြားတယ်ဘောเนาะအဲ့တော့ဒီငွေသားမှာဆိုလို့ရှိရင်ခက်ခဲရင်ရှိတယ်ဘောနော်ဒီ KB စက်ပေးကလည်းဖန်လည်းပိတ်ထားရတဲ့ကြောင့်မို့လို့ဒီအဲ KB ကိုထရက်ချင်လို့ပဲဖြစ်နော်ဝက်ဘီကိုထရက်ချင်လို့ဖြစ်ဘောနော်အဲ့ဒါလည်းပါဆက်နေအများရချုပ်ဖြစ်တယ်ဘောနော
်ငွေထုတ်ခမြင့်တက်လာတာကြောင့်စစ်ပေးချောင်းတွေကိုကူညီပေးရမှာလည်းအခက်ခဲတွေရှိလာတယ်လို့ခရနီပီကစစ်ပေးချောင်းတွေကိုကူညီပေးနေသူဦးစော်မင်းထက်ကအခုလိုပြောပါတယ
်ငွေထုတ်တဲ့လူအနေနဲ့တော့အခက်ခဲကတော့ရှိတာပေါ့ဥပမာကစပေးရှောင်းတယောက်ကို7သိန်းဘိုးလောက်လှူမယ်ဆိုလို့ရှိရင်သူက 5% ဆိုရင်ကိုပဲအဲ့မှာက9000နဲ့သွားပြီပေါ့နော် 10% ဆို3သိန်းနဲ့သွားပြီပေါ့နဲ့ရကအဲ့ဒီစပေးရှောင်းတွဲဆိုလို့ရှိရင်ဒီ3သိန်းရံဆန်အိတ်တအိတ်လည်းရသွားနိုင်တယ်ကွာဥပမာ C ဆိုရင်လည်းဆိုကြပါစို့ဟို73ဘူး14ဘူး50တာဆိုရင်လည်းအဲ့လောက်အထိပို့ပြီးတော့လှူလို့ရတာပေါ့နော်အခုကကြတော့ဒီဟာကတော့ဟိုလောလောဆယ်တော့ဒီဟာပတ်စင်အရင်မြင့်တက်သွားတယ်ပေါ့နော
်နိုင်ငံခြားရောက်မြန်မာပြည်သူတွေကပြည်တွင်းကိုငွေလွှဲရမှာအခက်ခဲမရှိပေမဲ့လည်းပြည်တွင်းက KP နဲ့ WePay ကိုတုံပြီးငွေထုတ်ယူရမှာတော့ပေးရတဲ့ရာခိုင်နှုန်းတွေမြင့်တက်လာတာဖြစ်တယ်လို့ဝန်ဆောင်မှုပေးနေသူတွေကပြောပါတယ်စစ်အောင်စီကပုဂ္ဂလိကဘဏ်ခုနှစ်ခုနဲ့ဘဏ်ပိုင်ရှင်တွေကိုအရေးယူပြီးတဲ့နောက်မှာမြန်မာပြည်တွင်းမှာရှိတဲ့ဘဏ်နဲ့ ATM ဆက်တွေမှာငွေထုတ်ဖို့ခက်ခဲလာပြီး KP နဲ့ WePay တွေကလည်းငွေသားထုတ်ယူသူများလာနေတဲ့အတွက်ကိုယ်စားလှယ်တချို့ကတော့ငွေထုတ်ပေးတဲ့ဝန်ဆောင်မှုတွေကိုပါရပ်နားထားကြတာဖြစ်ပါတယ်ချင်းပြည်အတွင်းလက်တလောဖြစ်ပေါ်နေတဲ့ချင်းတော်လိုင်းတပ်ဖွဲ့အချင်းချင်းကြားကစစ်ရေးတင်းမာမှုတွေကိုတွဲဆောင်ဆွေးနွေးညှိနှိုင်းအဖြေရှာတဲ့နီလန်နဲ့အမြန်ဆုံးဖြေရှင်းနိုင်ရေးချင်းပြည်ကောင်စီဦးဆောင်ကော်မတီစက်ထမအကြိမ်ပုံမှန်အစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။အခြေအနေအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
။ဇူလိုင်လ10ရက်နေ့ကနေ23ရက်နေ့အထိကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကနေလက်တလောဖြစ်ပေါ်နေတဲ့စစ်ရေးတင်းမာမှုတွေကိုတွဲဆောင်ဆွေးနွေးညှိနှိုင်းအဖြေရှာတဲ့နီလန်နဲ့အမြန်ဆုံးဖြေရှင်းနိုင်ရေးအပါအဝင်အချက်၅ချက်ကိုဆွေးနွေးခဲ့ကြတယ်လို့ဇူလိုင်18ရက်နေ့မှာချင်းပြည်ကောင်စီကထုတ်ပြန်လာပါတယ်ချင်းတော်လိုင်းတပ်ဖွဲ့ချင်းချင်းကြားကစစ်ရေးတင်းမာမှုတွေကိုစစ်ရေးနဲ့မဖြေရှင်းဘဲငင်းချမ်းတဲ့နေနဲ့အဖြေရှာကြဖို့ချင်းလန်းကောင်စီကနေကြိုးပမ်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြတယ်လို့ချင်းလန်းကောင်စီအတွင်းမှူးစလိုက်ပေါ်ကပြောပါတယ
်အခုလက်တလောမတူပြီးမှဖြစ်ပေါ်နေတဲ့ဒီဖြစ်စဉ်လေးပေါ့နော
်ဥပမာအဖြစ်ပြောမယ်ဆိုရင်ဒီလေလိုင်းပီကိစ္စတို့ဒီတဲမရာနဲ့ကျွန်တော်တို့စစ်နေစင်နေနဲ့ထင်းချုပ်ထားတဲ့နေရာမှာ MDF ကဒီဟာမိတ်အေနဲ့ခေါ်ပြီးတော့မှဝင်ရောက်ပြီးစစ်ရေးလှုပ်ရှားမှုတွေလုပ်နေတဲ့ကိစ္စတွေပြီးတော့မှတခြားချင်းပြည်တောင်ဘက်ဖက်လို့ပြောတဲ့မင်းတက်ကမ်ဘလက်တွေဖက်မှာရောအဲ့လိုမျိုးပုတ်တိုက်မှုလေးတွေအချင်းချင်းကြားထဲမှာစစ်ရေးအရာပုတ်တိုက်မှုလေးတွေကျွန်တော်တို့ကြားနေရတယ်ပေါ့နော်ကျွန်တော်တို့အချင်းချင်းကြားမှာဖြစ်တဲ့ကိစ္စကိုစစ်ရေးနဲ့တိုက်ရိုက်တုံ့ပြန်တာမျိုးကိုမလုပ်ဘဲနဲ့ညှိချမ်းဆိုတော့
ကျွန်တော်တို့အဖြစ်ခြားခြားဖို့အတွက်ကိုကျွန်တော်တို့ကလှူလာပါတယ်ဆိုရဟာကိုပေါ်ပြလာဖြစ်ပါတယ်မြန်မာလူမျိုးတော်လိုင်းမှာတူမီတနက်ကိုဆွဲကင်ပြီးစစ်ကောင်စီကိုအစောဆုံးစန့်ကျင်တော်လန်ခဲ့ကြတဲ့ချင်းပြည်မှာတော်လိုင်းတပ်ဖွဲ့တွေကြားနိုင်ငံရေးသဘောထားကွဲလွဲမှုရှိလာတဲ့နောက်ပိုင်းမှာချင်းလန်းကောင်စီနဲ့ချင်းညီနောင်စုပြီးနှစ်ဖွဲ့ပေါ်ပေါက်လာခဲ့ပါတယ်ဒီလိုနှစ်
ေးရှာတဲ့အနေနဲ့ချင်းကပ်မယ်ဆိုရင်တော့ဒီမြေပြင်ကအချင်းချင်းပြခတ်မှုတွေနှောက်ယှက်မှုတွေကတော့ဒီဆွေးနွေးနေစီမှာတော့ဒါရက်သက်နဲ့အနေထားတစ်ခုကိုဖန်ပြီးမှအဆင်ပြေမယ်လို့လည်းမြင်ပါတယ်ကျွန်တော်တို့ဒီခြေတန်းရဲပေါ်ရပြစ်နေတယ်ဒီလူကြီးတွေကဟိုပါစာပွဲဝိုင်းနဲ့အာရပါရအေဒီဟာလာလုပ်နေတော့မရဘူးပေါ့လေ
ချင်းပြည်ကောင်စီဟာချင်းမျိုးသားတပ်မတော် CNFCN နဲ့မြို့နယ်ဒေသအခြေပြုချင်းကကွေတပ်ဖွဲ့ CDF တွေချင်းလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့တွေနဲ့ဖွဲ့စည်းခဲ့ကြတာဖြစ်ပြီးကိုပိုင်ပြတ်ထန်းခွင့်ရှိတဲ့ချင်းပြည်တိဆောက်ရေးနိုင်ငံရေးနဲ့အမျိုးသားတန်းတူရေးရှိတဲ့ Federal ပြည်ထောင်စုတိဆောက်ရေးဒီမိုကရေစီတိဆောက်ရေးအတွက်2023ခုနှစ်ဒီဇင်ဘာလ6ရက်နေ့ကဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်ချင်းပြည်ကောင်စီဦးဆောင်ကော်မတီဆက်ထမအကြိမ်ပုံမှန်အစည်းအဝေးကနေကောင်စီမှအဖွဲ့ဝင်မဖြစ်လာသေးတဲ့အဖွဲ့တွေပူးပေါင်းပါဝင်လာနိုင်ရေးချင်းပြည်တွေကကြံနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုအ мян သိမ့်ပိုက်နိုင်ရေးပြည်내ရဲ့ပြန်ကြားရေးအဖွဲ့ဖွဲ့နိုင်ရေးဒိုင်းမျိုးနွယ်စုတွေအလုံးပေါင်းစည်းပြီးကောင်စီမှပူးပေါင်းလာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသေးတယ်လို့ဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချက်ကိုနားဆင်ကြရမှာပါရှင်
စစ်တပ်ကအာဏာသိမ်းယူထားတဲ့3နှစ်ခွဲကာလအတွင်း NLD ပါတီဝင်အယောက်1500ကျော်ဖမ်းဆီးခံထားရပါတယ်ရှမ်းမြောက်ကြောင်မဲမြို့နယ်ထဲကခုံမုံရွာမှာစစ်တပ်ရဲ့လက်နက်ကြီးကြီးကြောင့်အမျိုးသမီးတယောက်အပါဝင်အရတား3ယောက်ပွဲချင်းပြီးသေဆုံးသွားခဲ့ပါတယ
်။တရရှင်တွေအခုနားဆင်နေခဲ့ကြတာကတော့နန်ဆက်ဒီသားကတိုင်းသားသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပါ။
နေဇက်ဒေတာတိုင်းရင်သတင်းတောက်တွေပုံမှန်စုစည်းတင်ပြပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့ TV ကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA Radio အစီအစဉ်တွေကိုရုပ်သံအဖြစ်နဲ့လည်းဖြည့်စွက်တင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုကိုအောင်တလက်တင်ပြပေးပါဦးမယ်ရှင်။
Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာဒုသမရလောင်းဖြစ်ရွေးချယ်ခံထားရတဲ့ Ohio ပြည်နယ်ကထက်လွတ်တော်မှ JD Vance ကဒီမနေ့ဗုဒ္ဓဟူးနေ့ညပါတီညီလာခံမှာတနိုင်ငံလုံးကိုပထမဆုံးအခြေမင်းကိုပြောခဲ့ပြပါတယ်။ဒီပြည်ပကလှုပ်ရှားတဲ့ပြည်တွင်းကိုတင်သွင်းတာတွေရပ်ဖို့နဲ့ American နိုင်ငံသားတွေအလို့ကောင်းကောင်းရပြီးတော့လုခလစာကောင်းကောင်းရဖို့ဆောင်ရွက်သွားမယ့်အကြောင်းကိုလည်းသူကကတိပေးပြောဆိုပါရတယ်။သူဟာ Yale ဥပဒေကြောင်းစင်တူဖြစ်တယ်လို့ American စစ်တပ် Marine တပ်ဖွဲ့မှ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်စစ်တင်တန်းနဲ့စီးရေးကူညီတွေပေးမယ့် NATO မြောက် Atlantic ဒီစစ်စာချုပ်မဟာမိတ်အဖွဲ့ရဲ့အထူးတပ်ဖွဲ့ဒီမကြခင်လတွေအတွင်းစတင်ဖွဲ့စည်းကောင်ထယ်ပေါ်လာတော့မယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကဒီကနေ့ဇူလိုင်လ18ရက်နေ့မှာပြောဆိုပါရယ်ယူကရိန်းကိုအကူအညီပေးမယ့် NATO ထူးတပ်ဖွဲ့ဟာလာမယ့်စက်တင်ဘာမှာလုပ်ငန်းဆောင်တာတွေစတင်ဆောင်ရွက်နိုင်မှာပါ။ဂျာမနီမှာဖွဲ့စည်းမယ့်အဲ့ဒီတပ်ဖွဲ့မှာတပ်ဖွဲ့ဝင်900လောက်ပါဝင်မှာဖြစ်ပြီးတော့ကျေ3ပွင့်အစ်ဘိုဂျိုကြီးကကုတ်ကဲသွားမှာဖြစ်တယ်လို့ Jens Stoltenberg ကပြောပါရယ်မြန်မာနိုင်ငံမှာကုန်စည်နှုန်းမတည်မငြိမ်ဖြစ်အောင်စံစည်းအစမတန်အကျိုးမြတ်ယူရောင်းချခဲ့ရဆိုပြီးတော့ဖန်စီခံထားရတဲ့ဂျပန်နိုင်ငံသားဟီရိုရှိကာဆာမက်စုကိုဇူလိုင်16ရက်နေ့အင်ကာနီကတရားရုံးမှာခဏတွေ့ရပြီးတော့ရှေ့သတင်းပတ်ဇူလိုင်23ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးမဲ့အကြောင်းတရားရေးသတင်းရက်ွက်ကပြောဆိုတာကိုနီကေးအေရှားသတင်းမှရေးသားထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာပါရှင်။
ဇူလိုင်လ18ရက်ကြာသပတေးညရေဒီယိုစီစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်စီစဉ်မှုကတော့အလိမ္မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စိုက်ဒါဟမ်ဒွန်းနဲ့ဟဲလန်ကော်ဒီယန်တို့ဖြစ်ပါတယ်ရှင် VA ရဲ့ဒီဇူလိုင်လ18ရက်ကြာသပတေးညအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်စနေနေ့တနင်္ဂနွေနေ့တွေမှာဆိုရင်တော့လှိုင်းလက်မီတာ190 kHz 1595ကနေလည်းဖမ်းယူနိုင်လို့ရပါတယ်ရှင် VA ကိုကြည့်ရှုအားပေးနိုင်ကြတဲ့မြန်မာနဲ့ကမ္ဘာတစ်ဝန်းကသောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်အားလုံးကျမ်းမာပေးခြင်းကြပါသေးရှင်ကျမခင်ဗျထွေးပါနောက်စီစဉ်တွေမှာပြန်ဆုံပါဦးမယ်ရှင်